Welcome to the Voice of America in Burmese.
မင်္ဂလာနေ့သည်အစဖြစ်ကြပါစီခင်ဗျာ view american ရဲ့2019ခုနှစ်ဩဂုတ်လ24ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်ကို american ပြည်ထောင်စု washington dc မြို့တော်ကနေ9.40m 48.50m တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဦးကျော်စံသားနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအချင်းချင်းကွဲပြားစီတဲ့ဒဏ်ရာတန်ချက်တွေကိုကုစားဖို့အချိန်ရောက်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုဒီကနေ့သတင်းမီဒီယာတွေကနေတဆင့်အများပြည်သူကိုချပြဖို့ရှိပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဒီနှစ်မကုန်ခင်ပုံရိပ်မင်းကြီးတွားရောက်မယ်ဆိုတာသေချာသလောက်ရှိနေပြီလို့ဗာတီကန်ကြီးတန်းတာဝန်ရှိသူဒူဂိုကိုကာပီရိုက်တာသတင်းကရေးထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုရောက်နေတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌနဲ့ရခိုင်အမျိုးသားပါတီမတွေ့ကြတာဘာကြောင့်ပါလဲ
။ဟုတ်တယ်ခုပကဘင်္ဂလီကနိုင်ငံရဲ့အမျက်လာလို့ပြီးခဲ့တဲ့အင်္ဂလိပ်လက်ထက်ကလေးကနိုင်ငံရဲ့အမျက်လုတ်တာ။အဲ့တော့ဒီကိစ္စကနိုင်ငံရေးပြဿနာမဟုတ်ဘူး။ရခိုင်ပြည်နယ်
ဒီကြောင်းနေသတင်းတွေအပြီးတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီနောက်မှာဥပဒေမဲ့မြေဟာသိမ်းကိစ္စတွေကိုညှတာမှန်ကန်စွာလှုပ်ကြဖို့လွှတ်တော်ဥက္ကဋ္ဌကပြက်ပြက်သားသားတိုက်တွန်းလိုက်တဲ့သတင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနီဗာဒါပြည်နယ်ရီနိုမြို့မှာဗိုလ်ထူးနေကပြောတဲ့မင်ကုန်းနဲ့မိမိတို့ကိုခွဲခြားထားတဲ့ဒဏ်ရာတန်ချက်တွေကိုကုစားဖို့အချိန်ရောက်ပါပြီလို့ဆိုပြီးပို့ပြီးတော့ညှဉ်းညွတ်တဲ့နိုင်ငံတစ်ခုပြင်အောင်လုပ်သွားကြဖို့ပန်ချသွားပါတယ်ကမ္ဘာစစ်ကာလစစ်မှုထမ်းဟောင်းတွေရဲ့အဖွဲ့တစ်ခုဖြစ်တဲ့ American Legion ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာပြောတဲ့မင်ကုန်းနဲ့ Mr. Trump ကအဲ့လိုထည့်ပြောသွားတာပါကျွန်တော်တို့ရဲ့အသားအရေးအကြောင်းလာစားပမာဏဒါမှမဟုတ်နိုင်ငံရေးပါတီဆိုတာတွေနဲ့ကျွန်တော်တို့ကိုမတတ်မှတ်ပါဘူးလို့မစ္စတာထရမ့်ကဆိုပါတယ်ကျွန်တော်တို့ကြားမှာဘုံတူညီတဲ့လူသားစိတ်တဲ့နိုင်ငံသားဖြစ်မှုနဲ့ဒီကြီးကျယ်ပြောင်မြောက်တဲ့နိုင်ငံတော်ကျွန်တော်တို့ရဲ့နှလုံးသားတွေမှာဖုံးလွှမ်းနေတဲ့ချက်ချင်းတရားတွေနဲ့ကျွန်တော်တို့ကိုတတ်မှတ်တာပါလို့မစ္စတာထရမ့်ကပြောပါတယ်အရီဇိုနာပြည်နယ်ဖီနစ်မြို့မှာအင်ကာနေကပြောတဲ့မင်းကုန်းနဲ့သတင်းမီဒီယာတွေကိုပြစ်တင်ဝေဖန်ခဲ့ပြီးတဲ့နောက်တရက်မှာပဲသမ္မတထရမ့်ကအဲ့ခုလိုပြောတာပါဗာဂျီနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာနာဇီဝါဒလူလားသူတွေနဲ့လူဖြူလူမျိုးကြီးဝါဒီတွေစီစဉ်တဲ့ဆန္ဒပြပွဲတစ်ခုကနေလူသေတဲ့အထိရုံးဝန်းဆောင်ခတ်ဖြစ်ခဲ့တဲ့အပေါ်သူ့ရဲ့တွန့်ပြန်ပြောဆိုပုံကိုသတင်းမီဒီယာတွေရေးသားထုတ်လွှင့်ကြတာနဲ့ပတ်သက်ပြီးသမ္မတကပြစ်တင်ဝေဖန်တာပါအဲ့ဒီရုံးဝန်းဆောင်ခတ်မှုမှာဘန်ဒဘတ်စလုံးကိုမစ္စတာထရမ့်ကပြစ်တင်ပြောဆိုတဲ့အပေါ်ဝေဖန်ကြတာဖြစ်ပါတယ်ဆန္ဒပြပွဲတွင်တံပြန်ဆန္ဒပြသူလူအုပ်ထဲကိုလူဖြူလူမျိုးကြီးဝါဒီတို့ကကားနဲ့မောင်းဝင်တိုက်တဲ့အတွက်အသက်32နှစ်အရွယ်ဟက်ဒါဟီယာဆိုတဲ့လူသမီးတူသေဆုံးခဲ့ရပါတယ်
ပါကစ္စတန်ဆိုရဟာအမေရိကန်စီကအထောက်ပံ့ဒေါ်လာဘီလီယံပေါင်းထောင်ချီရယူနေပြီးအာဖဂန်နစ္စတန်ရောက်အမေရိကန်တပ်ဖွဲ့တွေကိုအကြမ်းဖက်သမားတွေကလက်ဖြတ်တိုက်ခိုက်ရမှာကူညီနေတဲ့ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆိုဆွဲပြောကြားချက်ကိုပါကစ္စတန်စစ်တပ်အကြီးအကဲကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။မိမိတို့ကအမေရိကန်စီကရုပ်ဝတ္ထုငွေကြေးအထောက်ပံ့ကိုမမျှော်လင့်ပဲမိမိတို့ရဲ့ပါဝင်လှုပ်ဆောင်မှုအပေါ်ယုံကြည်မှုနားလည်မှုနဲ့အသီးမှတ်ပြုမှုကိုသာလိုချင်တာဖြစ်တယ်လို့ဗိုလ်ချုပ်ကြီးကမာဂျာဗစ်ဗာဂျွာကအမေရိကန်သမ္မတကြီးကိုရဝါဘင်ဒီမျိုးပါကစ္စတန်စစ်ထနာချုပ်မှတွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရန့်ကလူတွေအကြာကြီးဆောင်ဆိုင်နေခဲ့ရတဲ့သူ့ရဲ့အာဖဂန်ဆိုင်ရာမူဝါဒကိုကြီးညာရင်းအမေရိကန်အစိုးရကပါကစ္စတန်ကိုဒေါ်လာ3,000,000,000မြောက်များစွာပေးကမ်းခဲ့ပေမဲ့ပါကစ္စတန်ကတော့အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေကတိုက်ခိုက်နေတဲ့အကြမ်းဖက်သမားတွေကိုအကာအကွယ်ပေးနေတယ်လို့ပြောကြားသွားခဲ့တာပါ။အာဖဂန်နစ္စတန်ညီညာရင်းဟာတခြားနိုင်ငံတွေအတွက်အရေးကြီးတယ်လို့ပါကစ္စတန်နိုင်ငံအတွက်လည်းအရေးကြီးတယ်လို့လည်းဗိုလ်ချုပ်ကြီးဘာဂျွာကအမေရိကန်သမ္မတကြီးဒေးဗစ်ဟီးလ်ကိုတုံ့ပြန်ပြောကြားခဲ့ပါတယ်။အာဖဂန်ညီညာရေးအတွက်သူတို့လှုပ်ဆောင်နေတာဟာဘယ်သူ့ကိုမှနှစ်သိမ့်ဖို့မဟုတ်ဘဲပါကစ္စတန်အမျိုးသားရေးအကျိုးစီးပွားအတွက်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆိုပါတယ်။
အီဂျစ်နိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်ဆိုရင်ချက်ကြောင့်အီဂျစ်နိုင်ငံကိုပေးမဲ့အကူအညီတချို့ကိုအမေရိကန်ကစိုင်းထားလိုက်တဲ့အတွက်နိုင်ငံသားဆက်ဆံရေးအဖို့ထစ်ဖြစ်နေတဲ့ပုံရှိပါတယ်။ဒီနိုင်ငံသားဆက်ဆံရေးဟာသမ္မတဒေါ်နယ်ထရမ့်လက်ထက်မှာတိုးတက်မှုရှိထားတာပါ။အီဂျစ်အတွက်အမေရိကန်ရဲ့စီးပွားရေးနဲ့စည်ရေးဆိုင်ရာအကူအညီတွေကဒေါ်လာတန်း100နီးပါးကိုရှော့ချလိုက်ပြီးစစ်ဖက်အကူအညီဒေါ်လာတန်း100နီးပါးကိုတော့စိုင်းထားလိုက်တာပါ။အီဂျစ်ဟာအမေရိကန်ကပေးနေတဲ့ပြပအကူအညီတွေကိုအများဆုံးရနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။လူခွင့်ရေးအခြေအနေတိုးတက်အောင်မလုပ်တာဒါမှမဟုတ်အရက်ဖက်နဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေအပေါ်ပြင်းထန်တဲ့ကန့်သတ်ချက်တွေရှော့ပေါ့မပေးတာတွေကိုအဓိကအခြေအနေတွေအဖြစ်နောက်ခံအကြောင်းရင်းရှင်းလင်းပြောပြတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒီလိုရက်ဟာနိုင်ငံအကြားဆယ်စုနှစ်ပေါင်းများစွာရှိလာခဲ့တဲ့မဟာဗျူဟာမြောက်ဆက်ဆံရေးရဲ့သဘောတဘာဝအပေါ်လွဲချော်တဲ့အကဲဖြတ်ချက်ဖြစ်တယ်လို့ဆိုပြီးအီဂျစ်နိုင်ငံသားရဲ့ဌာနကပြစ်တင်ဝေဖန်ပါတယ်
မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုကူညီနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ ကုမ္ပဏီမောက်များစွာအပေါ်အင်္ဂါနေ့ကအမေရိကန်ဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်တဲ့ကိစ္စကိုတရုတ်နဲ့ရုရှားအရာစီးကြီးတွေကကန့်ကွက်လိုက်ကြပါတယ်ဒီဒဏ်ခတ်အရေးယူမှုတွေဟာမြောက်ကိုရီးယားနျူကလ িয়ার လှုပ်ရှားထိန်းချုပ်ရေးအမေရိကန်တရုတ်ပူးတွဲဆောင်ရွက်ချက်အတွက်အထောက်အပံ့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ပြောခွင့်ရအမျိုးသမီးဟွာချွန်ဂျင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အမေရိကန်အနေနဲ့သူတို့အမှားကိုချက်ချင်းပြန်ပြင်သင့်တယ်လို့လည်းပြောကြားပြီးမြောက်ကိုရီးယားအခြေအနေကိုထိန်းထိန်းသိမ်းသိမ်းကင်တွယ်ပြီးဆွေးနွေးအဖြစ်ရှာဖို့လည်းထပ်မံတောင်းဆိုသွားပါတယ်။ရုရှားသံမကြီးဗစ်ဆီလီနမ်ဘဇီယာကတော့ဒါဟာအမေရိကန်ရဲ့မိတ်ဆွေမဆန်သောနောက်ထပ်လှုပ်ရှားတစ်ခုဖြစ်တယ်လို့ကုလသမဂ္ဂမှပြောကြားသွားပါတယ်။တစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုရှားအပေါ်မှာသမဂ္ဂဘယ်သူ့အပေါ်မှာပဲချမှတ်သည်ဖြစ်စေပြင်းပြင်းထန်ထန်ရှုတ်ချတယ်လို့လည်းဆိုပါတယ်။အမေရိကန်ကဒီလိုဒဏ်ခတ်ပိတ်ဆို့ခြင်းနဲ့ဆိုရင်ကုလသမဂ္ဂရဲ့မြောက်ကိုရီးယားဒဏ်ခတ်အရေးယူမှုကော်မတီမှတဆင့်သွားသင့်တယ်လို့လည်းသူကဆိုပါတယ်။အမေရိကန်ဘဏ္ဍာရေးဌာနကြေညာချက်တစ်ခုမှာတရုတ်ကြောင်မီးသွေးသံမနီးနဲ့ဘဏ္ဍာရေးကုမ္ပဏီတွေရုရှားလူမျိုးစုအပါအဝင်ကုမ္ပဏီ10ခုနဲ့လူပုဂ္ဂိုလ်6ဦးကိုဒဏ်ခတ်အရေးယူကြောင်းဖော်ပြထားပါတယ်ခင်ဗျာ
UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေဇာတ်ပရိမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့အခိုင်ပြင်းတဲ့ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုဩဂုတ်လ24ရက်ကြာသပတေးနေ့ဒီကနေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသတင်းမီဒီယာတွေကနေတဆင့်အများပြည်သူကိုချပြဖို့ရှိပါတယ်။ဩဂုတ်လ23ရက်နေ့မှာတော့ဒီအစီရင်ခံစာကိုသမ္မတဦးတည်ချောင်းလက်ထက်ကိုဖီအန်နန်ကိုယ်တိုင်နှိပ်ပြီးတော့မှပြည့်ရခဲ့ပြီဖြစ်ပါတယ်။ဒီကနေ့ရန်ကုန်မှာလုပ်မဲ့သတင်းစာရှင်းလင်းပွဲတွင်လူထုကိုချပြမဲ့အပြစ်သက်အစီရင်ခံစာထဲမှာရခိုင်ပြည်နယ်မှာပြည်ပခန့်တွေကိုတားဆီးရေးပြန်လည်တင်မြှင့်ရေးအခြေခံဝန်ဆောင်မှုတွေရနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကြောင်းအရာတွေပါမယ်လို့ကော်မရှင်ကအသိပေးထားပါတယ်။ကော်မရှင်အနေနဲ့ကြားဖြတ်အစီရင်ခံစာတစ်ခုကိုဒီနှစ်မတ်လမှာထုတ်ပြန်ခဲ့ပြီးအဲ့ဒီထက်မှာအကြံပေးချက်30တဲကထောက်ဝက်လောက်ကိုအကောင့်ထည့်ပေါ်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောထားပါဗျာ
။ပုဂ္ဂိုလ်ဟမ်းမင်းကြီးဟာရိုဟင်ဂျာမွတ်စလင်အရေးပြဿနာတက်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဒီနှစ်မကွန်ကင်သွားရောက်ဖို့သေးကြသလောက်ဖြစ်နေပြီလို့ Vatican အကြီးအကဲအရာရှိသူကိုကုကာပြီး Reuters သတင်းဌာနကရေးသားထားပါတယ်။ယခင်ဘဲပုံဟန်မင်းကြီးမှမသွားရောက်ခဲ့သေးတဲ့မြန်မာနိုင်ငံကိုလက်ရှိ Pope Francis သွားရောက်မဲ့ကိစ္စကိုအခုလမကုန်ခင်တည်ဝင်ကြညာမယ်လို့လည်းအမည်မဖော်လိုသူအဲ့ဒီအရာရှိကြီးကဆိုပါတယ်။ Vatican နန်းတော်ကတော့ဒီနှစ်နိုင်ငံခီးစဉ်အတွက်လေ့လာဆဲဖြစ်တယ်လို့တည်ဝင်ပြောကြားထားပါတယ်။ဆေးပြေးအဖွဲ့တစ်ဖွဲ့သွားရောက်ပြီးအစည်းအဝေးခန်းစားဖို့လေ့လာပြီးမှယဟန်မင်းကြီးကဆုံးဖြတ်မှာဖြစ်ပါတယ်။ရူညာလူနေစုကိုနှစ်ကိုလိုဆိုပြီးမြန်မာနိုင်ငံဟာနိုင်ငံတကာမှာဝေဖန်ခံရပါတယ်ဒီလူတွေဟာမွတ်စလင်တွေဖြစ်လို့နှိမ့်ဆက်သက်ဖြတ်တာခံရတယ်ဖြစ်တယ်လို့လည်းပုံဟန်မင်းကြီးကဝေဖန်ထားပါတယ်ဗက်တီကန်ဟာအထုတ်ရှာနိုင်ငံအာဏာပိုင်နိုင်ငံတစ်ခုဖြစ်ပြီးမြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြီးပြီးခဲ့တဲ့မေလကသွားရောက်ခဲ့စဉ်မြန်မာနိုင်ငံနဲ့သံတမန်ဆက်ဆံရေးအပြည့်အဝထူထောင်ခဲ့တာပါလူဦးရေစုစုပေါင်း50သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်9သိန်းခန့်ရှိတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မှာဒီလအစောပိုင်းကစစ်ဖက်လူမျိုးရေးအင်အားတိုးမြင့်ချလာခဲ့ပြီးတဲ့နောက်ရိုဟင်ဂျာလို့ကုလသမဂ္ဂကခေါ်ဆိုတဲ့မွတ်စလင်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့ရရွာအကြီးအကဲတွေကဗိုလ်ဒူးနေမှာပြောတာကိုကိုကားပြီး AFP သတင်းတပုတ်မှာရေးထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေကိုရှင်းလင်းနေနေဖို့အတွက်စစ်တပ်အင်အားတိုးမြင့်ချလာတဲ့အကြောင်းမြန်မာတာဝန်ရှိသူတွေကဩဂုတ်လ7ရက်နေ့မှာကြေညာထားတာပါ။အဲဒီအချိန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည် 3,500 ထဲမှနေထပ်ရောက်လာကြတယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာခေါင်းဆောင်တွေကိုကူကာပြီး AFP သတင်းမှာရေးထားပါတယ်။ဒါကြောင့်လဲမြန်မာဘင်္ဂလားဒေ့ရှ်တနိုင်ငံကိုပိုင်ခြားထားတဲ့ NAF မြန်မာကကောက်ဆက်ဘဇားမှာရှိတဲ့လက်ကူကလေးကလူတွေပြစ်ကျက်နေပြီးသားဒုက္ခသည်စခန်းတွေမှာလူအရေအတွက်ပိုများလာတယ်လို့ပြောပါတယ်
။မလေးရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့29ချိန်မြောက်ရှစ်တောင်အာရှ SEA Games အကစားပြိုင်ပွဲတွေမှာမြန်မာအကစားသမင်းမြန်မာအကစားအသင်းတွေရဲ့ပွဲစဉ်တွေကိုသွားပြီးအပိတ်ခဲ့ကြတဲ့မြန်မာနိုင်ငံသားပြည်သက်တွေရိုက်နှက်ခံရတာလူနဲ့လူယူခံရတာဖြစ်ပြီးတဲ့နောက်သက်ဆိုင်ရာမလေးရှားအစိုးရအဖွဲ့အစည်းတွေတွေ့ဆုံပြီးလုံခြုံရေးနဲ့ပတ်သက်လို့ဆွေးနွေးတော့ဖို့ရှိတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာသံရုံးကအမြဲတမ်းအတွင်းဝန်ဦးဇတ်သက်တူက VOA ကိုပြောပါတယ်။ဩဂုတ်လ21ရက်နေ့ညကမြန်မာမလေးရှားဘောလုံးပွဲသွားကြည့်တဲ့မြန်မာအမျိုးသားတချို့ပွဲပြီးလူရက်ခံရတာရိုက်နှက်ခံရတာဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့မနေ့ခင်ထိတ်တရအောင်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ပြောပြခဲ့ကြတာပါအခုတင်ဆက်နေတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရေးကိုကြည့်ရအောင်ပါကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့တနစ်တာအကြံပြုချက်အစီရင်ခံစာကိုဒီကနေ့ထုတ်ပြန်မှာဖြစ်ပါတယ်။သမ္မတဦးထင်ကျော်နဲ့မနေတော့ကတွေ့ဆုံခဲ့တဲ့ကိုဖီအာနန်ဟာလွှတ်တော်အမတ်တချို့နဲ့တွေ့ဆုံခဲ့ပေမဲ့ရခိုင်အမျိုးသားပါတီအမတ်တွေကတော့တွေ့ဆုံမှုညှင်းခဲ့ပါတယ်။ဒီအကြောင်း
ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာလက်တော်လုံးမြန်မာနိုင်ငံကိုရောက်ရှိနေပြီးဩဂုတ်လ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်နဲ့တွေ့ဆုံကကော်မရှင်ရဲ့တနစ်တာအစီရင်ခံစာကိုတင်သွင်းခဲ့တာပါ။အစီအခံစာပါအကြံပြုချက်အသေးစိတ်ကိုမသိရသေးပေမဲ့ဒီကနေ့မှသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထုတ်ပြန်မှုရှိပါတယ်။ကိုဖီအာနန်ဟာသူ့ရဲ့ခီးစဉ်အတွင်းဗိုလ်ထူးနေကလွှတ်တော်အသီးသီးကအမတ်တွေနဲ့တွေ့ဆုံခဲ့ပေမဲ့ဒီကော်မရှင်ကိုကန့်ကွက်ထားတဲ့ရခိုင်အမျိုးသား ANP ပါတီကတော့ကိုဖီအာနန်နဲ့တွေ့ဆုံမှုညှင်းဆိုခဲ့ပါတယ်။ရခိုင်အကြံပေးကော်မရှင်ကိုကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးဖွဲ့စည်းစေခဲ့တာကနိုင်ငံတကာကဆွဲဖက်မှုတွေကိုဖိတ်ခေါ်ရာရောက်ပြီးရခိုင်ပြည်ထနာကိုပြေလည်စေမှာမဟုတ်ဘူးလို့ ANP ပါတီကသုံးသပ်ကြောင်း ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်လက်ရှိအစိုးရကကော်ဖီအာနန်သူ့ကိုဦးဆောင်ပြီးမှဖြည့်ချင်းဖို့အကြံတောင်းတယ်ဆိုတာကနိုင်ငံတကာကိုဆွဲဖက်ပါလို့အစိုးရကဖိတ်ခေါ်တယ်လို့ဖြစ်နေတယ်အဲ့ဒီလိုဖိတ်ခေါ်ခြင်းကိုကျွန်တော်တို့ကညင်းတယ်အဲ့တော့ဘာကြောင့်ညင်းတယ်လဲဆိုရင်အခုတင်ပြတဲ့နောက်ဆုံး final report မှာပါတဲ့အချက်အလက်လေးတွေမှာမြန်မာနိုင်ငံရဲ့လက်ရှိအခင်းကျင်းအတွက်လက်ခံနိုင်စရာရှိတဲ့အချက်တွေပါကောင်းပါနိုင်တယ်အဲ့ဒီလိုပဲလက်ခံလို့မရတဲ့အချက်တွေပါကိုပါနိုင်တယ်အဲ့ဒီလိုလက်မခံနိုင်တဲ့အချက်ကိုပါလို့မရဘူးဆိုတော့ကျွန်တော်တို့ဘက်ကတစိမ့်မတက်အယူအဆရှိလို့ဒီကော်မရှင်ကိုကျွန်တော်လက်မခံဘူးကိုပြည်တွင်းကပညာရှင်ရှိတယ်တိုင်းရင်းသားရှိတယ်တခြားပါဝင်ပတ်သက်တဲ့ပုဂ္ဂိုလ်များကသုံးသပ်ပြီးမှကျွန်တော်တို့အကောင့်တွေဖော်လို့ရတဲ့ကော်မရှင်ရဲ့အစီရင်ခံစာဖြစ်ရမယ်
ဒါပေမဲ့ရခိုင်အကြံပေးကော်မရှင်ဟာဘယ်သူဩဇာလွှမ်းမိုးမှုကိုမှခံယူနေတာမရှိဘူးလို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်ကမြန်မာကော်မရှင်မြန်မာအစိုးရအဖွဲ့လိထားတဲ့ကော်မရှင်များနိုင်ငံသား၃ယောက်ပါလာတယ်ဟိုကျွမ်းကျင်တဲ့ပညာရှင်တွေပါလာသူတို့ဘယ်နိုင်ငံဘယ်အဖွဲ့ဒီမှာကူလာကြည့်တော့မဟုတ်ဘူးအဲ့တော့လူရဲ့ဟိုဩဇာမှလည်းကျွန်တော်သုံးရမလို့ဘယ်နိုင်ငံများမှလည်းကျွန်တော်ပြာပြေလို့မရဘူးအဲ့တော့အရှိတိုင်းကိုကျွန်တော်တောက်တာပြီးတော့ဘောလုံးပြင်မဲ့ဟာကိုကြံပေးထားတာ
ဒေသခံတွေဖြစ်တဲ့ရခိုင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုမရှိဘဲနဲ့ရခိုင်ပြည်ထနာပြည်လည်နေမှာမဟုတ်ဘူးလို့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကထောက်ပြပါတယ
်ဒီကိစ္စနိုင်ငံရေးပြည်ထနာမဟုတ်ဘူးရခိုင်ပြည်နယ်တွင်းမှာဖြစ်နေတဲ့လူဝင်လူထွက်ပြည်ထနာအဲ့ဒီလူဝင်လူထွက်ပြည်ထနာကိုကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲဥပဒေဘယ်လိုရှင်းမှာလဲကျွန်တော်တို့တိုင်းနိုင်ငံလုံးဘယ်လိုရှင်းမယ်ဆိုတဲ့အမြင်နဲ့ချင်းကပ်ရင်ရခိုင်လူထုပါလာနိုင်တယ်အခုကကိုဗီယန်ကော်မရှင်မအောင်မြင်နိုင်ဘူးသူရဲ့ဖြစ်ရှင်းရမယ့်အဓိကဘက်တစ်ဖက်ဒီမပါဘူးအဲဒီလိုမပါဘဲနဲ့ဒီ report ကိုရေးရင်ရခိုင်လူထုမဖြစ်ရှင်းမယ့်ဒီကပ်ကနာဘလို့လို့ဖြစ်ရှင်းပါလေအဲဒီသဘောကိုသဘောပေါက်မယ်ဆိုရင်လက်ရှိအစိုးရချင်းကပ်မှုကိုကမှားတယ
်ရခိုင်ပြည်နယ်ကပြည်ပကပြည်လဲဖို့ဆိုရင်ဘာသာမတူတဲ့လူမှုအတိုင်းဝိုင်းတွေကြားညဉ့်ညမ်းစွာအတူနေထိုင်နိုင်ပြီးဖွံ့ဖြိုးတိုးတက်မှုတွေရှိစေမယ့်အခြေခံခေါင်းတွေကိုရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်ထဲမှာထည့်သွင်းထားကြောင်းဦးအေးလွင်ကပြောပါတယ်
ကံပြင်းနေတဲ့ပုံမျိုးတွေ့ပို့ဆိုတဲ့ခါမှာအဲ့ဒီထဲမှာရှိနေတဲ့သဘာဝရင်းမြစ်ကောလူသားရင်းမြစ်ကောပုံမျိုးတွေ့အောင်လုပ်ရမှာပေါ့ဗျာလူသားရင်းမြစ်ကလည်းဥနာသားသာသာရှိမှာတင်းငင်းအရေးမှုရှိမှာဒီဘဝရေးဆိုတာလည်းဖြစ်မှာဒီဘဝရင်းနှီးညွှန်တာမှုဆိုတာလည်းရံဖြစ်နေတဲ့နေရာဘူးမှလာမှာမဟုတ်ဘူးလေရခိုင်ပြည်နယ်မှာဖြစ်နေတော့ရင်းမြစ်ရတဲ့အရှိတရားတွေရှိတယ်ဟိုအထင်းမြေလွန်ပါမှုဆိုရင်စိတ်တွေပါလိရှိမှာမှာလေအဲ့ဒါလေးမရှိဘူးဆိုလို့ရှိရင်ချစ်ချင်းနဲ့ငယ်ကြီးကိုပြဿနာရဲ့အဖြေရရတာမဟုတ်တော့လေ။ငန်းငန်းတော့လမ်းကြောင်းနဲ့အဖြေကိုရှာမယ်ဆိုရင်တိုင်းတာတစ်ခုတည်းဒီပြဿနာကိုဖြေရှင်းလို့ရမှာ
။ရခိုင်အကြံပေးကော်မရှင်ရဲ့ဂျားပြတ်အစီရင်ခံစာကိုပြီးခဲ့တဲ့မတ်လတုန်းကထုတ်ပြန်ခဲ့ပြီးအကြံပြုချက်ပေါင်း30ပါဝင်ပါတယ်။အဲ့ဒီထဲမှာရခိုင်ဒေသအတွင်းလူသားချင်းစာနာမှုအကူအညီပေးရေးသတင်းရယူခွင့်ဥပဒေစိုးမိုးရေးနယ်စပ်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးစီးပွားဖွံ့ဖြိုးတိုးတက်ရေးနိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာခွင့် IDP စကန်တွေပိတ်သိမ်းရေးနှစ်ဖက်လူမှုအဖွဲ့အစည်းကြားတွေ့ဆုံဆွေးနွေးရေးစတဲ့အချက်တွေပါဝင်တာပါနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့တာဝန်ပေးချက်အရရခိုင်အကြံပေးကော်မရှင်ကိုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဗီအာနန်ဦးဆောင်ပြီးနိုင်ငံတကာပညာရှင်3ဦးမြန်မာပညာရှင်6ဦးတို့နဲ့2016ဩဂုတ်လထဲမှာစတင်ဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
VOA ရဂျာသာပတင်းနေမနေ့ကင်းစီစဉ်နေဆက်ပြီးတင်ဆက်နေပါရခင်ဗျာ။နိုင်ငံတော်ဟွန်းဥပဒေမဲ့လေယာမီတွေအသိခံရမှုမှာပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်စုဝန်ကြီးဌာနတို့အနေနဲ့လေသမားတွေအကျိုးအတွက်မြန်မြန်တတမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြက်ပြက်သားသားတိုက်တွန်းလိုက်ပါရ။အလားတူလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းလေယာကိစ္စကိုရဲရဲဝံ့ထုတ်ဖော်ပေးကြဖို့ဦးဝင်းမြင့်ကပန်ကြားလိုက်တာပါ။မင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြမှာပါ။
ပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်ဒုဝန်ကြီးတို့ကဥပဒေမဲ့လေယာမြေတွေအသိမ်းခံရမှုကိုဘယ်လိုဖြေရှင်းဆောင်ရွက်ပေးနေတယ်လဲဆိုတာကိုပြည်သူ့လွှတ်တော်အစည်းအဝေးမှာတုံ့ပြန်ဖြေဆိုပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတရားရုံးနေအနေနဲ့ဥပဒေနဲ့အညီလေသမားတွေဘက်ကမှန်မှန်ကန်ကန်ဖြေရှင်းပေးဖို့အခုလိုပြက်ပြက်သားသားပြောဆိုလိုက်ပါတယ
်။ဥပဒေမဲ့လည်းအသိမ်းခံရတယ်အသိမ်းနာခံရတယ်လက်ရှိလည်းလက်ရှိလောက်ကန်စားတော့နေမြဲဖြစ်နေတယ်။လက်ရောက်ပိုင်ဆိုင်မှု imposition ကဘယ်လိုစီမှာရှိအဲ့တော့ဒီလိုအမှုမျိုးကိုဆွဲတာဒီဆွဲတဲ့ပုံမရဲ့အင်္ဂါရက်နဲ့ညီလားမညီဘူးလားတရားရုံးကလေးနဲ့တတိထားရမယ်အင်္ဂါရက်နဲ့ညီတော့ဟုတ်တာပေါ့အခုအင်္ဂါရက်နဲ့ညီတဲ့ကိစ္စမျိုးမဟုတ်လို့ရှိဘူးတရားရုံးအနေနဲ့ဒါကိုဆွဲဆောင်ပြုမယ်ဆိုရင်အသိန်းလဲခံရတယ်အသိန်းခံရတဲ့လူကစားကြမရှိဘူးတိန်တဲ့လူကထားကြနေရမရှိဘူးမလုံလောက်ဘူးအဲ့ဒီနှစ်ခုရှင်ပြီးတရားရုံးမှာဖြေရှင်းရမယ်ဆိုရင်တရားဥပဒေဆိုတဲ့ရည်ရွယ်ချက်မှန်ကန်မျှတတဲ့စီမီစီကံပဲတောက်သွားမယ
်။အရင်စစ်ဆိုးရလက်ထက်ကတည်းကဥပဒေမဲ့တိမ့်ပိုက်ခံရတဲ့လေယာမြေတွေမှာတိမ့်ပိုက်ခံရတဲ့လေသမားတွေနစ်နာနေတဲ့ကိစ္စနဲ့ပတ်သက်လို့မော်ဘီမြို့နယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြည်သူ့လွှတ်တော်အစည်းအဝေးမှာသက်ဆိုင်ရာပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်ဝင်ကြီးဌာနပါဝင်တဲ့လေယာမြေနဲ့အခြားမြေများတိမ့်ဆဲခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုမေးခွန်းသုံးခုမေးခဲ့တာပါ။အဲ့ဒီမှာနောက်ဆုံးမေးခွန်းဖြစ်တဲ့တိမ့်ပိုက်မြေများပြည်လဲစီစီရေးကော်မတီအစဉ်စဉ်ကစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာတရားစွဲဆိုခံထားရတဲ့လေသမားတွေရဲ့အမှုတွေကိုတရားရုံးဘက်ကနေဆိုင်းငံ့ပေးနိုင်ဖို့အစီအစဉ်ရှိမရှိဆိုတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြင့်အောင်ကဆိုင်းငံ့ပေးဖို့မရှိဘူးလို့တုံ့ပြန်ဖြေကြားခဲ့ပါတယ
်။တရားစွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးနိုင်ခြင်းနဲ့ပတ်သက်လို့လေသက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်များနဲ့အညီသာတရားရုံးများကဆိုင်းငံ့မယ်တုတ်ပေးနိုင်မှာဖြစ်ပါလေ။ဒါကြောင့်နေရာမြေနဲ့အခြားမြေများတင်းစီခံရမှုများပြန်လည်စစ်ဆေးကော်မတီအဆင့်နဲ့မှစုံစမ်းစစ်ဆေးမှုများပြုလုပ်နေခြင်းအတွင်းဘောကော်မတီကအပြည့်အစုံဆုံးဖြတ်မိလို့မှာတရားရုံးများ၌တရားဆွဲဆိုခြင်းမပြုရန်နဲ့တရားဆွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးရန်အစီအစဉ်မရှိပါကြောင်းရှင်းလင်းတင်ပြပါပါမယ်
။တခါနေရာမြေနဲ့အခြားမြေများတင်းဆက်ခံရမှုပြန်လည်စစ်ဆေးရေးဘောကော်မတီကိုစားပြည်ထောင်ဒုတိယဝန်ကြီးဘိုချုပ်အောင်စိုးကလည်းတရားဆွဲခံရတဲ့လေသမားတွေအနေနဲ့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့အခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ထို့သို့ဆုံးလုံးမြေများနေပတ်သက်၍ရေအားလွှဲပြောင်းမှုများမတိပြတ်မီလူပုဂ္ဂိုလ်ဖွဲ့စည်းများမှ၎င်းတို့၏လွတ်တပ်သောဆန္ဒအရာဒီစဲဥပဒေများနှင့်ညီတရားဆွဲဆိုခြင်းပေါ်သက်ဆိုင်ရာတရားရုံးများမှလက်ခံစစ်ဆေးဆောင်ရွက်နေခြင်းဖြစ်ပါတယ်။တရားဆွဲဆိုထားသည့်မှုကိစ္စများကိုဆိုင်းငံ့ထားပြီးရမှာတရားဆွဲဆိုသူနှင့်တရားဆွဲခံရသူဦးနှစ်ဖက်၏သဘောဆန္ဒအရာကြေအေးရုပ်သိမ်းပြင်ပြလာမှသာဒီစဲဥပဒေပြဋ္ဌာန်းခြင်းများနေမည်သက်ဆိုင်ရာတရားရုံးများမှမှုတမှုချင်းလိုက်တာဆုံးဖြတ်သည့်လုပ်ငန်းစဉ်များဖြစ်ပါကြောင်းပြန်လည်ရှင်းလင်းဖြေကြားပါတယ်
။ဒီလိုဖြစ်ဆိုချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုတုံ့ပြန်ခဲ့ပါတယ
်။ဥပဒေမဲ့အသိခံပြီးအသိနဲ့ခံသေးတယ်။သိတဲ့လူကလုပ်ငန်းရှင်ပတ်စံရှိတဲ့ပုံကိုယ်တွေအဲ့ဒီလူတွေနဲ့ဖက်ပြီးတော့တရားရုံးမှာရင်ဆိုင်မှာဆိုတော့ကို့အဖြေကကိုယ်နည်းနည်းစဉ်းစားဖို့ကောင်းတယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပို့မလို့လည်းပဲပြောပါပြည်အောင်စုတရားလွှတ်တော်ချုပ်ဘက်ကရောလေယာဉ်နဲ့အခြားညီမသိသိခံမှုဘိုးစစ်စည်းကော်မတီရောဒါတော့သိသိခြားခြားရေးရလေးပြန်လဲတုံ့လပ်ပါနောက်တစ်ခုကိုယ်စလဲတွေမဲဆန္ဒရှင်မိဘပြည်သူတွေကမဲပေးထားမှန်မှန်မကန်ကန်ရက်တည်ကြပါခဲတဲ့ဝင်ဝင်လှုပ်ပေးကြတွဲရှိရက်တည်တင်ပေးပ
ါအစိုးတင်သွင်းတဲ့ပြည်သူ့လွှတ်တော်ကိုယ်စလဲဦးအောင်ဝင်းကသူရဲ့မဲဆန္ဒနယ်မြေဖြစ်တဲ့မော်ဘီမြို့နယ်မှာနှစ်ပေါင်း20ကျော်မြေယာအသိမ်းခံထားရတဲ့လယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုလွှတ်တော်မှာတင်ပြခဲ့ပါတယ
်။လယ်သမားများဟာလယ်မြေအစွန်အဖျားများမှာလမ်းဘေးမှာစသဖြင့်နေထိုင်ပြီးတော့အဲ့ဒီလယ်များမှာပဲကျဲကင်းများစိုက်ပျိုးပြီးတော့ဇဘာနဲ့မြက်များကိုရောနှောရိတ်ပြီးတော့ရသမျှဇဘာလေးတွေကိုစားသုံးကြရပါတယ်။
ဒီလိုဥပဒေမဲ့တိမ့်စီခံရတဲ့မြေယာတွေနဲ့ပတ်သက်လို့အသိခံရတဲ့လေသမားတွေကိုဥပဒေနဲ့ပြန်ပြီးတရားဆွဲတာမှန်ကန်သလားဆိုတဲ့ဥအောင်ဝင်းရဲ့မိကွန်းကိုပြည်ထောင်ရေးဒုဝန်ကြီးဘိုချုပ်အောင်စိုးကကျူးကျော်လုတ်ကင်သူတွေကိုတရားဆွဲတဲ့လောက်ရတာဖြစ်တယ်လို့ဘိုချုပ်အောင်စိုးကတုံ့ပြန်ပြောဆိုခဲ့ပါရှင်။
မင်းအင်ဂျင်နိုင်ကတင်ပြခဲ့တာပါအခုတခါတော့စစ်ဘေးဒုက္ခတွေအရေးကိုလည်းပြောပြခြင်းပါတယ်ကချင်ပြည်နယ်တနိုင်းဒေသကစစ်ဆောင်ဒုက္ခတွေအတွက်စားနပ်ရိက္ခာတွေကို88မျိုးဆက်ပွင်လင်းလူအဖွဲ့အစည်းကအကူအညီတချို့ကိုယ်တိုင်သွားပေးခဲ့ပါတယ်ဒုက္ခတွေအတွက်အကူအညီတွေအစောပိုင်းမှာဟန်တာခံခဲ့ရတာရှိသလိုအခုတနိုင်းဒုက္ခတွေစီသွားပေးခြင်းမှာလည်းစစ်ဆေးမေးမြန်းမှုတွေကြုံခဲ့ရပြီးနောက်အကူအညီတွေပေးခွင့်ရခဲ့ကြတာပါမကင်ပြူတွေကအပြည့်စုံကိုပြောပြမှာပါ
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်တနိုင်းဒေသကစစ်ပေးဆောင်ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့လားနဲ့ချီကြိုးပမ်းခဲ့ရပြီးတဲ့နောက်ဒုက္ခသည်တွေလက်ထဲကိုအကူအညီတချို့ကိုယ်တိုင်သွားပေးနိုင်ခဲ့တယ်လို့88မျိုးဆက်ဖွင့်လင်းလူဖွဲ့စီကမနီလာတိုင်ကပြောပါရယ်အခုလိုအကူအညီတွေပေးနိုင်အောင်တနိုင်းမျိုးသားလွတ်တော်ကိုယ်စားလှယ်ဦးနောင်လာကြတဲ့နဲ့မွန်ကြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝင်းစော်တို့ကအဓိကကြိုးပမ်းခဲ့ကြတာဖြစ်တယ်လို့မန္တလေးသိန်းကပြောပါရယ်
။ဒီတနိုင်းစစ်ပေးဆောင်နဲ့ပတ်သက်ပြီးတော့ကျမတို့ကလုံးဆောင်နေတာတစ်လကျော်ကြာခဲ့ပါပြီပေါ့နော်။ဒီတနိုင်းလွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အဖြစ်ဖြစ်စီစီကိုလုံဆောင်ခဲ့တယ်။တကယ်တမ်းကတော့တရားဝင်အနေနဲ့တားတာမျိုးမဟုတ်ပဲနဲ့ပေါ့နော်။ဥပမာဆိုလို့ရှိရင်ဒီဒီပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတော်ဝင်းကဒီလွတ်တော်အစည်းအဝေး9ကြိမ်တော့အစည်းအဝေးမှာဆိုလို့ရှိရင်ကျင်းတယ်အဲ့လေတနိုင်းနဲ့ပတ်သက်ပြီးတော့တန်နေပို့ဆောင်လို့မရဘူးဆိုတော့တင်တဲ့အခါမှာလည်းလုံဝင်ကြီးကနေပြီးတော့ဒါဟုတ်တယ်ဝင်သားမြစ်ထားခြင်းမရှိပါဘူးပို့ဆောင်လို့ရပါတယ်လို့ပြောတယ်တကယ်တမ်းသွားတဲ့အခါမှာတက်ကဂိတ်တွေမှာတာစီပိတ်ပင်မှုတွေရှိရဆိုတာကျမတို့ကြားသိရတယ်ရှင်အခုကျမတို့အခုသွားတဲ့အခါမှာတော့ဒီသားလူတော်ကိုယ်စားလှယ်ကိုဝင်းစော်ကနေပြီးတော့ဒီနေပြီးတော့မှဒီလိုသွားဖို့အတွက်လုံဆောင်လာခဲ့တဲ့အပိုင်းတွေရှိရပေါ့အဲ့ဒါကတော့ဒီလိုတော့ဥက္ကဋ္ဌကပါတီမန်ရင်တော့တောင်းဝင်လည်းဒီတမိုင်းနဲ့ပတ်သက်ပြီးသွားမယ်ဆိုတဲ့အရာတွေတော့သူစတင်လာခဲ့တယ်ပေါ့
အကူအညီတွေပေးခွင့်ရဖို့စစ်စေးဂိတ်တွေမှာအစဉ်စဉ်စစ်စေးမြင်မြတ်နာတွေကြုံခဲ့ရတယ်လို့လည်းမန္တလေးသိန်းကပြောပါရယ်ဒါပေမဲ့တမိုင်းကိုမသွားခင်သူတို့ကစစ်ပေးဆောင်ဒုက္ခသည်တွေအတွက်အကူအညီတွေသွားပေးခဲ့ခြင်းတုန်းကတော့သူတို့အဖွဲ့ဟန်တာခံခဲ့ရတာရှိပါတယ်ဒါကြောင့်ဒီဒီချိန်မှာတားမြစ်ခံရတာမျိုးမကြုံရအောင်အစိုးရတာဝန်ရှိသူတွေထံကိုချုပ်တင်အသိပေးအကြောင်းကြားတာတွေလုပ်ခဲ့တယ်လို့မန္တလေးသိန်းကပြောပါရယ်
ကျွန်တော်88အနေနဲ့ကလည်းဒီသမိုင်းကိုသွားဖို့ကိစ္စအတွက်ကျမရုံးကိုကျမတို့အနေနဲ့တရားဝင်မြစ်တိုင်ရခိုင်ဆောင်တင်ခဲ့တယ်ဘာလို့ဆိုတော့ကျမတို့သမိုင်းကိုမသွားခင်အရှိပိုင်းမှာစတုံသွားတဲ့အခါမှာဝါဆောင်ဂိတ်မှာကျမတို့တားသိခံရတယ်အဲ့ဒါဖိုင်အိတ်တင်ရကိုလူဆောင်မှုမဖြစ်ဘူးပေါ့အဲ့တားသိခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့စတင်ရင်လည်းကျမတို့သမိုင်းကိုလည်းလက်ခပူပူသွားချင်ပါတယ်ဆိုတော့အတောင်းသွားတဲ့အခါမှာအလုံးပူပေါင်းဆောင်ရမှုတွေလုံဆောင်ပေးဖို့ကျမတို့88အနေနဲ့ကိုမင်းကိုနိုင်လက်မှတ်နဲ့ကျမတို့ဖတ်တင်ခဲ့တာရှိပါတယ်ရှင့်အလုံးပူပေါင်းဆောင်ရမှုကြောင့်ပေါ့နော်အဆင်ပြေသွားတယ်ပေါ့
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေကြောင့်ဒီလအထဲမှာကိုပဲဖားကန့်မြို့နယ်ကစုံကျေးရွာကနေနမ်မတိကိုထွက်ပြေးလာတဲ့ဒုက္ခသည်ထောင်ထဲကြီးရှိပါတယ်တစ်ချိန်တည်းမှာပဲတိုက်ပွဲတွေကလည်းဆက်ပြီးတော့ဖြစ်ပွားနေကြတော့ဒုက္ခသည်တွေအနေနဲ့နေရပြန်နိုင်ရေးကတော့မမျှော်လင့်ရဲတဲ့အခြေအနေမှာဖြစ်နေတယ်လို့ဒီဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့မန္တလေးသိန်းကပြောပါတယ
်သူတို့ရဲ့ရှင်ထဲမှာအခုလောဆယ်အစ်မပြန်နိုင်သေးဘူးဆိုတဲ့စကားကိုကြားရအောင်ပဲဆိုရင်ထဲမှာတော်တော်စိတ်မကောင်းဖြစ်နေပါတယ်အဲ့ချက်တကယ်တော့သူတို့အားလုံးရဲ့ရှင်ထဲမှာကတော့နှင်းကျဲပြီးတော့သူတို့အိမ်မှာပေါ့နော်လုံးလုံးကျုံကျုံနဲ့သူတို့ဘာပြောလဲဆိုအိမ်မှာသူတို့မြုပ်ချီချောင်းနဲ့စားနေရတာသူတို့ကသူတို့လုံးချုံနဲ့သူတို့စိတ်ချမ်းသာတယ်ပေါ့နော်ဒီမှာဒုက္ခတွေဒီစမ်းမှာနေနေရတဲ့အခါမှာလဲသူတို့ကိုအားလုံးကဝိုင်းဝန်းစုစုဆောင်ရှောက်ကြပင်မဲ့သူတို့မနေခြင်းပေါ့ကိုယ့်အိမ်ကိုယ့်ရွာမှာအေးအေးဆန်းဆန်းနေနေချင်းနဲ့နေနေတယ်ပေါ့နော်တခဏငြင်းချမ်းမှုမဟုတ်ပဲထာဝရငြင်းချမ်းမှုသူတို့လိုချင်ပါတယ်ဆိုပြီးတော့သူတို့ပြောပါတယ
်ကစုံရွာကနေထွက်ပြေးလာတဲ့ဒုက္ခတွေကိုကုညီလက်ခံပေးထားတဲ့မိုးကောင်းမြို့နယ်နမ်တီခရိယံအသင်းတော်ကတာဝန်ရှိသူတူကတော့ဒီဒုက္ခတွေတထောင်ကျော်နေရပြန်နိုင်ဖို့အတွက်စတင်စစ်ဆင်နေပြီလို့ပြောပါတယ်တမန်တော်လို့ဆိုအိမ်ပြန်နိုင်ကြသေးတဲ့စစ်ပေးဆောင်ဒုက္ခသည်တွေအတွက်စားဝတ်နေရေးကျန်းမာရေးနဲ့ပညာရေးဆိုင်ရာလိုအပ်ချက်တွေကတော့အများအပြားရှိနေတယ်လို့မန္တလေးသိန်းကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းစစ်ပေးဆောင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့လိုအပ်တဲ့အကူအညီတွေကိုပေးနေတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကအကူအညီရင်တန်းတားမြစ်ခံရတာရှိပါတယ်ဒီလိုတားမြစ်ခံရတဲ့အပေါ်မှာကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကတားဆီးတဲ့တက်မတော်အရာရှိတွေကိုကာမိုင်းရဲစခန်းမှာတရားစွဲထားပါတယ်မြန်မာစစ်တပ်ဘက်ကတော့အကူအညီတွေတည်ဆောင်လာတဲ့ယင်၈စီးတဲ့က၄စီးဟာလိုင်စင်မဲ့ယင်တွေဖြစ်တယ်လို့ဆိုပြီးတော့ဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ဩဂတ်လ21ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်။မက်ကင်ပြူတွေပြောပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာက NLD အရသာအစိုးရတက်လာပြီးတစ်နှစ်ကျော်ကာလအတွင်းလှုပ်ဆောင်ချက်တွေပေါ့ American IRI အဖွဲ့ကလူမှုစစ်တမ်းကောက်ယူရရှိလာတဲ့ရလဒ်တွေဟာအရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့နှိုင်းရှင်ရင်ကွာခြားမှုတိတ်မရှိတာတွေ့ရလို့အစိုးရအသည့်ပေါ်မြန်မာပြည်သူလူထုကထင်သလောက်အားရမှုမရှိဘူးလို့ဖြေဆိုနေကြပါတယ်ဒီကြောင့်နဲ့ပတ်သက်လို့မတ်ဤတန့်စင်ကစူးစီးတင်ပြထားပါတယ်
ဒေါင်းဆန်းစုကြည်ဦးဆောင်တဲ့ NLD အရတာအစိုးရတက်လာပြီးတော့တနည်းကျော်ကာလအတွင်း NLD အစိုးရရဲ့လှုပ်ဆောင်ချက်အပေါ်လူမှုစစ်တမ်းကောက်ယူရရှိတဲ့ရလဒ်တွေကိုဦးသိန်းစိန်အစိုးရအပေါ်အမြင်တွေနဲ့နှိုင်းယှဉ်တဲ့အခါမှာကွာခြားမှုတိတ်မရှိတာကိုတွေ့ရသလိုအစိုးရတဲ့အပေါ်မြန်မာပြည်သူတွေကထင်သလောက်အားရမှုမရှိဘူးလို့ဖြေကြားသူတွေလည်းရှိနေပါတယ်။ American အခြေစိုက်နိုင်ငံတကာ Republican Institute IRI ရဲ့မြန်မာနိုင်ငံဆိုင်ရာစည်ရင်းစစ်ကောက်ယူရေးအဖွဲ့ကမတ်လ9ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူခဲ့တဲ့လူမှုစစ်တမ်းအရဆိုရင်ဖြေဆိုသူ 3,000 ရဲ့ 85 ရာခိုင်နှုန်းဟာမြန်မာနိုင်ငံကလမ်းမှန်ကိုဥတည်နေတယ်ဆိုပြီးတော့ယူဆကြပါတယ်။2014ခုနှစ်ဦးသိန်းစိန်အစိုးရအပေါ်ကျေနပ်မှုလူမှုစစ်တမ်းနဲ့နှိုင်းယှဉ်ရင်တော့2014ခုနှစ်တုန်းက88ရာခိုင်နှုန်းသောဖြေဆိုသူတွေကမြန်မာနိုင်ငံလမ်းမှန်ပေါ်ဥတည်နေတယ်လို့ယူဆခဲ့ကြတာပါ။ဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံမှာပြည်ပခါတွေကြုံနေသေးရပေမဲ့လည်းထုတ်ဝေမှုဆိုင်ရာစင်ဆာတရားမှုဖျက်သိမ်းပေးတာတွေနိုင်ငံရေးအကျဉ်းသားတွေလွတ်ပေးမှုအပြင်အင်တာနက်ဝန်ဆောင်မှုပုံမှုလွယ်ကူလာတာတွေကြောင့်အရင်စစ်အစိုးရလက်ထက်ကထက်ဆိုင်ရင်ပိုတိုးတက်ပြီးတော့မြန်မာပြည်လမ်းမှန်ပေါ်ကိုဥတည်နေတယ်ဆိုပြီးတော့ပိုယူဆကြဟန်ပေါ်ပါတယ်2014ခုနှစ်စစ်တမ်းရဖြေဆိုသူ83ရာခိုင်နှုန်းကစီးပွားရေးအခြေအနေတိုးတက်လာတယ်လို့ယူဆပေမဲ့လည်းအခုစစ်တမ်းမှာတော့53ရာခိုင်နှုန်းကပဲစီးပွားရေးအတော်အသင့်အဆင်ပြေတယ်လို့ဖြေကြားကြပါတယ်လက်ရှိအစိုးရအပေါ်အားရမှုရှိလားဆိုတဲ့မေးခွန်းကိုဖြေကြားရမှာတော့2014ခုနှစ်တုန်းကဖြေဆိုသူ69ရာခိုင်နှုန်းကအားရတယ်လို့ပြောပေမဲ့အခုစစ်တမ်းမှာတော့အားရသူ58ရာခိုင်နှုန်းထိရောကျသွားတာကိုတွေ့ရပါတယ်။ဒီစစ်တမ်းရလဒ်ကိုမသိခင်ကတည်းကနိုင်ငံရဲ့စီးပွားရေးကသာအရေးကြီးဆုံးဖြစ်တယ်ဆိုတဲ့အကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးညွန်ဝင်းကပြောခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ပြစ်ခါတွေငြိမ်းချမ်းအောင်လုပ်ဖို့ကနံပါတ်1ဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းကိုလည်းပြောပါတယ်။
First year, in the first year of the government, they are taking care of their priorities.
ဆိုရတဲ့စပထမနှစ်မှာငင်းချမ်းရေးဖြစ်စဉ်ငင်းချမ်းရေးဆွေးနွေးပွဲတွေကိုထိတ်ဆုံးကအလေးထားဆောင်ရွက်ပါတယ်။စီးပွားရေးကအဓိကအရေးကြီးတယ်ဆိုတာကိုမငင်းလို့ပဲမယ်။ထိတ်ဆုံးကရေးပါတာတော့မဟုတ်ပါဘူး။အရေးကြီးဆုံးကငင်းချမ်းရေးပါ။တနိုင်ငံလုံးငင်းချမ်းရေးရဖို့ဆောင်ရွက်ရမှာပါ။
ဒီလိုရလဒ်တွေနှိုင်းရှင်ရမှာဒေါ်ဆန်းစုကြည်အစိုးရထက်ဦးသိန်းစိန်အစိုးရကိုပိုသဘောကျပွဲကိန်းကနက်တွေအပေါ်အံ့ဩကြတဲ့လေးလာသူတွေလည်းရှိနေပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD အစိုးရအပြတ်အသတ်အနိုင်ရပြီးတဲ့နောက်အပြောင်းလဲတွေချက်ချင်းတွေ့လို့တဲ့ပြည်သူတွေကဆန္ဒစောနေတာကြောင့်တနစ်ဆိုတဲ့ကာလလေးအတွင်းမှာအပြောင်းလဲတွေအပေါ်ပြည်သူတွေကအားမရနိုင်တာကြောင့်စစ်တမ်းမှာဒီလိုရလဒ်တွေတွေ့ရတာဖြစ်နိုင်တယ်လို့စောင့်ကြည့်လေးလာသူတချို့ကယူဆကြပါတယ်။ဒီလူမှုစစ်တမ်းရဲ့မေးခွန်းတွေမှာလူမှုစီးပွားရေးဆိုင်ရာသတင်းမီဒီယာဆိုင်ရာဒေတာတွေဥပဒေစိုးမိုးရေးတယံဇာတကင်တွေထိမ့်သိမ့်မှုအပြင်လွှတ်တော်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့မေးခွန်းတွေပါဝင်တယ်လို့ IRI ရဲ့ဒေတာဆိုင်ရာအကြီးအကဲ Darren Billecki ကပြောပါရယ်။ဒွန်ဆန်စစ်ချီအစိုးရဟာလူခွင့်ရေးဆိုင်ရာနဲ့တိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းခံနေရတာဖြစ်ပါရယ်။လူမှုစစ်တမ်းဖြေဆိုသူအများစု60ရာခိုင်နှုန်းကစီးပွားရေးတိုးတက်မှုကသာအရေးကြီးဆုံးဖြစ်တယ်လို့ပြောဆိုကြပါရယ်။အင်းနကတဲ့ဆိုင်ရင်ဒီမိုကရေစီရေးအရနိုင်ငံပိုတိုးတက်လာတယ်လို့ထင်လားဆိုတဲ့မေးခွန်းကိုတော့ဖြေဆိုသူထွက်ဝက်ကျော်ကပိုတိုးတက်လာတယ်လို့မြင်ကြပြီးတော့31ရာခိုင်နှုန်းကတော့မပြောင်းလဲပါဘူးလို့ဖြေဆိုကြပါတယ်။7ရာခိုင်နှုန်းကတော့ပိုဆိုးလာတယ်လို့မြင်ကြပါတယ်။ဖြေဆိုသူအားလုံးရဲ့၃ပုံ၃ပုံကအများရှိမှနိုင်ငံရေးဆွေးနွေးဖို့မစိုးရွံ့တော့ဘူးလို့ဖြေဆိုကြပါတယ်။16လသာတက်တန်းရှိသေးတဲ့ NLD အစိုးရအနေနဲ့စေစုနှစ်တွေနဲ့ချီပြီးတော့စစ်အစိုးရလက်အောက်ကစတင်ခဲ့တဲ့ပြဿနာတွေအားလုံးကိုဖြေရှင်းနိုင်ဖို့အချိန်ယူရမှာဖြစ်ပါတယ်။စစ်တမ်းအရဖြေဆိုသူ၃ပုံ၃ပုံကျော်ဟာလက်ရှိအစိုးရအနေနဲ့ဒီနှစ်မကုန်ခင်ကောင်းမွန်တဲ့ပြောင်းလဲမှုကြီးကိုမျှော်လင့်နေကြောင်းပြောဆိုထားပါတယ်။လွှတ်တော်ရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေအပေါ်တိုးတက်မှုကိုမျှော်လင့်ကြပေမဲ့လည်းပြည်သူတွေကြားတိုးတက်မှုအလိုလားဆုံးကတော့စီးပွားရေးကဏ္ဍပဲဖြစ်ပါတယ်ရှင်။
မဲဤတန်းစဉ်ပြောပြခဲ့တာပါမကြခင်6နိုင်ခွဲ့နဲ့9နိုင်တီထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကန္တဥကျော်ဆန်သာရဲ့မြန်မာအရေးသုံးသက်ချက်စတာတွေနားဆင်ရမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိလိုင်းနိုမီတာ30 40 50လောက်ကနေစပီးတင်ဆက်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်တွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
တခါတည်းမှာဦးကျော်စံသားရဲ့ကျွန်တော်လူငယ်တွေသိတယ်ကသူတို့ဘာလို့မသိဆိုတာသူတို့တောင်မသိဘူးစာလုံးလာပဲသိတယ်ရေးစားရလားထမင်းစားရလားမုံစားရလားအဲ့ဒါကိုပညာ
မြမယဉ်ကျေးမှုအရွေးနဲ့ပတ်သက်ပြီးစာရေးဆရာချီဦးညိုနဲ့ဆွေးနွေးထားတာကိုနောက်ပိုင်းနားဆင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြမပြည်ဆိုင်ရာအက်ဒီတာအာပေါ်နဲ့သတင်းဆောင်မတွေကိုဦးကျော်စံသားနဲ့အတူဒေါ်လလတန်းတို့ကစူးစီးတင်ဆက်ထားပါတယ
်စစ်တပ်နဲ့ထိတွေ့ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဘော်ဒီလစ်နဲ့ရေးသားထားတာကိုဒီအရာဒီမှာဖတ်ရပါတယ်မြမနိုင်ငံတကားဖွင့်တာဟာမြမဗိုလ်ချုပ်တွေနဲ့အနောက်နိုင်ငံတွေကထိတွေ့ဆက်ဆံလို့တမမဟုတ်အာဆီယံနိုင်ငံတွေကတိတ်တဆိတ်နားချလို့ဆိုပြီးအပြင်ကလူတွေတလွဲထင်နေကြပါတယ်အာဆီယံရဲ့ပြည်ထောင်ရေးဝန်ဆောင်ရေးဆိုတဲ့မူနဲ့စနစ်မျိုးစုံကွဲနေတဲ့နိုင်ငံတွေအကြမ်းမှာအလုံးသဘောတူညီမှဆိုတဲ့အချက်တွေကိုကြည့်ရင်အာဆီယံကြောင့်မြန်မာပြည်ပြောင်းလဲရဲဆိုတာလုံးဝမဖြစ်နိုင်ပါဘူးအနောက်နိုင်ငံတွေကလည်းကက်တင်ရှင်စိတ်ဓာတ်ဝင်နေပြီးသူတို့ပြောရင်အလုံးရမယ်လို့ထင်နေကြပါတယ်တချို့ကလည်းစစ်တပ်ဟာအဓိကအရေးပါတဲ့အင်အားဖြစ်တဲ့အတွက်စစ်တပ်ကိုပညာပေးရင်မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်လာနိုင်မယ်လို့ထင်နေကြပါတယ်ပထမဆုံးတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲဆိုတာကိုနိုင်ကလွဲနေပါတယ်လက်ရှိဖွဲ့စည်းပုံအရစစ်တပ်ကအာဏာချီစိုးထားဆဲဖြစ်ပါတယ် NLD အစိုးရဆိုတာဟာသူတို့ဘာမှမတတ်နိုင်တဲ့ကိစ္စတွေဖြစ်တဲ့တိုင်းရင်းသားလူနည်းစုဘာသာရေးလူနည်းစုတွေအပေါ်လူခွင့်ချိုးဖောက်တာသတင်းထောက်တွေကိုဖန်ဆီးတာတခြားသောအမှားအယွင်းတွေအတွက်အပြစ်တင်ခံနေရတဲ့အစိုးရသာဖြစ်ပါတယ်စစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ဖို့မဖြစ်နိုင်ဘူးဆိုပြီးတော့လဲစစ်တပ်ဘက်ကပြောနေတာပါတကယ်တော့လက်ရှိမြန်မာနိုင်ငံရဲ့စနစ်ဟာစစ်တပ်ကသူတို့အာဏာတည်မြဲရေးအတွက်ဖန်တီးထားတဲ့စနစ်မျှတာဖြစ်ပါတယ်။အင်ဒိုနီးရှားမှာပြောင်းလဲတဲ့ဆိုတာဟာအမေရိကန်တို့ကပို့ချတဲ့ IMET သင်တန်းစင်စစ်ဘိုတွေကြောင့်မဟုတ်ပါဘူး။ထိုင်းနိုင်ငံမှာဆိုရင်အဲ့ဒီ IMET စင်စစ်ဘိုတွေကပဲမကြာခဏအာဏာသိမ်းနေကြတာဖြစ်ပါတယ်။1988မတိုင်ခင်က IMET သင်တန်းကိုတက်ခဲတဲ့မြန်မာစစ်ဘိုတွေကလည်းဒီမိုကရေစီသမားတွေဖြစ်မလာခဲ့ပါဘူး။မြန်မာစစ်ဘိုချုပ်တွေကိုအနောက်နိုင်ငံတွေကခေါ်ယူသင်တန်းပေးတာဟာတရဝင်းအသိမှတ်ပြုပေးရရောက်ပြီးဆယ်စုနှစ်နဲ့ချီအပယ်ခံရတဲ့မြန်မာစစ်တပ်အပြုပြင်ရေးကိုဆန့်ကျင်ခုခံဖို့ပုံမအင်အားဖြစ်ပေးရတာရောက်နေပါတယ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဟာတိုင်းပြည်ထဲမှာအင်အားအကြီးဆုံးဖြစ်တဲ့စစ်တပ်အထက်ကလာရမှာဖြစ်တယ်လို့လက်ရှိအခြေအနေမှာဒက်ပုံမအင်အားကောင်းတဲ့အရဖက်လူအဖွဲ့အစည်းတွေစီကလည်းလာရမှာဖြစ်ပါတယ်ဒါပေမဲ့ဒါဟာပြည်ပအနောက်နိုင်ငံတွေကအပေါ်စီးလုပ်ပေးလို့မဟုတ်ဘဲ homegrown လို့ခေါ်တဲ့ပြည်တွင်းကပေါက်ဖွဲ့လာမှာသာဖြစ်ပါတယ်အနောက်နိုင်ငံတွေကပါဝင်ဆွတ်ဖက်တာတွေပြင်ပကဟာတွေဟာတကယ်တော့သူတို့သဘောမပေါက်တဲ့မြန်မာနိုင်ငံရေးမှာနေရုပ်ကလေးလိုထိုးကြွေးခံနေရတဲ့အဆုံးချခံနေရခြင်းသာဖြစ်ပါတယ်။သူတို့ရဲ့ဒီလိုဝင်ဆွတ်မှုဟာဒီမိုကရေစီထွန်းကားရေးအတွက်အဟံအတားပင်ဖြစ်နိုင်သေးတယ်ဆိုတာကိုသူတို့မြန်မြန်သဘောပေါက်လေလေကောင်းလေလေပဲဖြစ်တယ်လို့យေသားထားပါခင်ဗျာ
။ဆက်လက်ပြီး go.com မှာ sea game ဘောလုံးပွဲနဲ့ပတ်သက်ပြီးမြန်မာအသင်းဂျာမန်နီးပြ good size ကအဆူအေမာအင်ရှင်မလေးရှားအသင်းကိုမြန်မာအသင်းကတုံကိုတကိုးနဲ့ရှုံနေလိုက်တဲ့တွေ့ I must beat them up ကစားသမားတွေကိုသူဆုံးမရမင်းဆိုပြီးစိတ်ဓာတ်ကျလွန်းတဲ့အတွက်ကြောင့်နောက်ပြီးပြောခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့ဇူဟေမီဇိုင်းနိုင်းရေးတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်အချိုဘိုလူပွဲတက်ဖို့တည်ကြနေတဲ့2015ပွဲစဉ်တုန်းကငွေတစိဆုရှင်မြန်မာအသင်းဟာအဆူအေဘိုဖြစ်ဖို့ကကလင်းနာနေကအင်ရှင်တင်းနဲ့ကစားတဲ့ပွဲမှာအနည်းဆုံးတော့တရေဖြစ်ဖို့လိုပေမဲ့လို့လေ33နဲ့35မိနစ်တို့မှာတဖက်အသင်းကဂိုးနှကိုဇက်တိုက်သွင်းခဲ့တဲ့အတွက်ကြောင့်အငိုက်မိခဲ့တာဖြစ်ပါတယ်။ပွဲမှာတတိယဂိုးအသွင်းခံရပြီးတဲ့နောက်ပွဲပြီးခဏမှာတော့မြန်မာအသင်းကတကိုးပြန်သွင်းနိုင်ခဲ့တာဖြစ်ပါတယ်။ဂျမန်နီးပြရဲ့အမြင်ကတော့သူ့အသင်းသားတွေဟာဒီပွဲကိုကန်ရမှာ short တွက်ခဲ့ပုံရတဲ့အတွက်အသင်းသားအများစုအပေါ်မှာသူမကြေမနပ်ဖြစ်မိတယ်လို့ဆိုပါတယ်။ကစားနည်းလွဲနေတာမြင်ရတယ်ဘလူပွဲတက်ဖို့ကတေချာလူနီးဖြစ်နေတဲ့အချိန်မှာအခုလိုကစားလိုက်တဲ့အတွက်ကြောင့်သူ့အနေနဲ့မျက်နှာပြက်ခဲ့ရတယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့တယ်လို့ဆိုပါတယ်။အဲဒီတော့သူ့အသင်းသားတွေကိုဘယ်လိုဆက်ကင်တွယ်မလဲလို့သတင်းဌာနကမေးမြန်းခဲ့ရမှာတော့သူ့အနေနဲ့အသင်းသားတွေကိုဆုံးမဖို့လူတွေအထူးသဖြင့်လေ့ကျင့်ရမှာတစ်ခုခုတော့လုပ်ရမင်းသူတို့ဟာတင်းလာနေတုန်းကကစားခဲ့စဉ်ကကွင်းထဲမှာရန်နှုံးပြိစိတ်မရှိခဲ့ကြတာတွေ့ရတယ်လို့ဖြေကြားခဲ့ပါတယ်။ဒါပေမဲ့လို့အချိုဘိုလူပွဲမှာတော့သူမြန်မာအသင်းကိုပုံစံပြောင်းမယ်။ဗီယက်နမ်အသင်းနဲ့ကမ်ဘောဒီးယားဖြစ်နိုင်ခြေအရှိဆုံးလို့လည်းသူကခံမှန်းပါတယ်။ Pueha, Nasetow any ma, gama, pit it, dwejongly. Naye, chin, ya did it, dwejong. Did J. Maro, do thin ha, a yin a thin em, dura, dwea ma, pit elu. Chama nibiaga, pyogere jong, gold dot goma, pop ya, tabarishim.
Russia, Kachin Pinan, the town setting, the Sam Bangrega, Pianle Satin Lagate, Sipori Jomlu, Dilagan Giuadari, Sipi Shong, Tabija, Lue, Kachin Pinay, Dida Chini Hale, Doligo, Dimini, Pini Gayaware, Chone Jalare, Dissimiha, Kunne Bang, Labanuma, Bubro, Shame, Mintelani Ramulu, Kachin Didagan, Sipi Tokadere, Nizin Lune Mubawari, Siboi Bwari, Balumia, Yonkan, Nija, Badale, Akulame, Sininya Bang, Dali, Sizema, Dijon Suni Jabu, Sizin Tawari. Pawan Sunui, Mimian Lure Russian, we view him Mimawango, Kue telephone number to Jubu, people Tame Suin. Daddy Lassizen, Lento de Jama, Koyma Pipari. The Mamho Kue and Migon, Ku Suni Lurarigu. San Epissi, Atan Fine Epissi, Jubu, people Talule Yabare. View him Mimawaya, Funamaga, Nithonian Hitonshin, Nangangali Pipari. Email Sagaro, Burmese Egg, viewing news.com Pipari. Pawan Sunui, Mimian Jama, the Russian, would you do like?
Sunny view diary line season, Pawan Sunu Jabong, come here. Guru American Idiento, English thing and Zago, the Lora Tanga, Puchamaba.
Dinibne, Timbiame, idiom at Tonga.
2020 hindsight.
Pibare, Salum Vonga, 20 Suragaro. Kanan segu surura, Thorashimia diva. HIND hind garo. Naupe. SIGHD side garo. Seku amin suro. Sequite whom ye die dibe garo. Nase nase. Nauku piaminabo. Nase nase lu suyama. Bagu soluvali lu Thorashimia tijin jamaba. Ludwe messi agu, messi siawiniga, Santa yama. Nase suye. Lunga aminga. Akaunagu suruda pipare. Yes, in the best, so Bebego, Nyabego, Yinum Puramulu, Nasegu, Naka, Tabi, Pura Pibari. Hindsight, Suragaro, Nauku, Piamina, Pian Sinzara, Suro. Idiom de Vega, Go locate Agu, Lodumaro, Manelu, Tingabi me. Nauma, Didi Chaja, I mean Shinshine, Pian Sinza, Chideka, Dilu Lola, you know, Gondalu, Sinza Mida. Jamaru Mamma, Lumai Noma, Nomdaya, Sure, Scalu Boshi. Didone Badelu, George Rubide Umagu, Na Sinjaya.
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Thuga, Siji Lare, Kati Sesejigu, we like de. Dabi met Thu Noma. Didi Chaja, Pian Sinzabi, Nanda Yaragaro. Tu Nene Zita Darago, Wellai me, Gonda Surababe, Lu Divi Yabare. Umago, Naraka, Na Sinjaya.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
Napubo Litimbi, Didi Chaja, Pian Sinzaji de Kajaro. Malumida, Mali, Dilulaino, Gonda, Sui, Idiom Adonia, Belutinza, Biomle.
2020 hindsight.
Lupiolu Yavare, Eragaro, Diginimine, Timpia Gere, Idiom Adome, Pipare.
Idiom, though English Dinganzago Nasia, P. Kurikaro, Ucho Zantai, Mima, Yeton, the Jepsibare. Lungeri jam, Yaman Jemu, Pianle, Shentan, La Nine, La La, Pama, Yin Jemu, Bohopu, Mohodo, Diana, Alon, Bohopu, Biranzu, Yin Jemu, Pieton, Ye, Salari, Osia, Saisia, Chi Unionet, to Sunri Tarago, Nasin, and Mare.
You saw that you want meaning doggy, Sure, a terrakin, Zadim, and Kaman, and Pyojimars. Zadim, to be Piazza Bosia.
လူငယ်လေးစိတ်ဝင်စားနေတယ်ပြဿနာလူတွေဘဝကိုဇက်ကိုတိုက်ရိုက်ထင်ရတဲ့ပြဿနာအဲ့ဒါမျိုးကတရရပြန်ပြန်ထွန်းကားတော့ဆီးခဲ့ဘူးလားကျွန်တော်ကြားဘူးလားတော့ဂျပန်ခေတ်မှာရုပ်ရှင်မရှိလို့ပြဿနာဟာတခေတ်ပြန်ပြီးထွန်းကားခဲ့တယ်ကြားပြီးတော့အဲ့နောက်ပိုင်းမှာသိအစင်းမြင့်တဲ့ပြဿနာတွေအဲ့လိုများစတိုက်စီးခဲ့ပါလားဆရာဟုတ်ကဲ့ရှိခဲ့ပါတယ်ရှိခဲ့တယ်ဆိုတာက တက်ဆက်ကိုတခန်းတနာကရတယ်ပြီးတော့ကျွန်တော်ဥစ္စာဆိုင်လိုက်ဒီနိုင်ငံဒီမှာကအော်ပရာအော်ပရာတတ်တ
ယ်
နော်ဟိုခုနကဘယ်လက်ခေါ်မှာနော
်
ဒရက်ဒရာမာဒရက်ဒရာမာတတ်တယ်ဟိုပလေးယာပလေးတတ်တယ်နော်အဲ့လိုသူယုံနေသူကနေသူနှလုံးပေါက်ကကြတာပြကြတာရှိတယ
်
ကျွန်တော်တို့ဟိုရင်းပေါ့မြန်မာရဲ့ဟိုဒီ performing အချာသူကတညာထဲမှာအစုံပေးတာမတူဘူးအရသာကြီးနံပါတ်1အခါဆိုင်တီးလိုက်တယ်ပြီးတော့တခါအပြူတော်ထွက်လိုက်တယ်နတ်တော်အပြူတော
်
ကတော့ဝဲတွေပါနေနဲ့အဲ့ဒါပြီးတဲ့ခါကျတော့အော်ပရာလို့ခေါ်ရတဲ့ဟာတခုထွက်တယ်ခေါ်ရတာအော်ပရာဒါသူကအဆိုးတွေရောအပြူတွေရောအကတွေရောပါတယ
်သကံပြအော်ပရာဆိုတာကအနောက်တိုင်းစကားနော
်အော်ပရာဆိုတာကအနောက်တိုင်းစကားအဆိုးဆက်
အဆိုးဆက
်ဟုတ်တယ်ချင်းတည်းဖို့လာလေ
နော
်မကဘူ
း
စကားမပြောဘူးအဆိုးဆက်ဒါပေမဲ့အဲ့မြမဇာတပင်မှာအဲ့လိုရှေ့ပိုင်းထွက်တဲ့45မိနစ်စာလေးကိုအော်ပရာလို့ခေါ်တယ်ဗ
ျ
ဒီကအော်ပရာတော့ဗာအော်ပရာပါပဲဟုတ်လားအဲ့ဒါပြီးတဲ့ခါကျမှသူကပြတ်ဆက်လာတယ
်
ပြတ်ဆက်ခစ်ပြတ်ဆက်ခစ်ပေါ်ပြတ်ဆက်ခစ်ဝစားနေအဲ့ဒီပြတ်ဆက်တိတ်တော့ကြာကြတယ်အဲ့ဒီပြတ်ဆက်မှာသူပြင်းမြို့တော်တိတ်အောင်တခစ်ပေါ်
ဟုတ်ကဲ့
နော်နောက်တစ်ခါကိုငင်းမင်းတို့ရဲ့ပြတ်ဆက်တည
်
းနော်အဲကိုစိတ်တရတွေပြတ်ဆက်တည်းဇက်မှာအဲ့ဒီပြတ်ဆက်အဲ့ဒါလည်းပြီးရောပြတ်ဆက်လည်းပြီးရောကျွန်တော်တို့ကအင်တာဗယ်ပေးလိုက်တယ
်
ဒီမှာလေးကိုညဦးပိုင်းညရဲ့ပထမပိုင်းတွဲမှာအရသာ၄လမ်းမျိုးတော့ရတယ
်
အဲ့ဒါပြီးတော့အလက်ချင်းပြီးတော့ပြန်စတော့ဗာနဲ့စလဲဆိုတော့နှစ်ပါးသွားနဲ့စအ
ို
းအဲ့နှစ်ပါးသွားတော့လွတ်လပ်ဆုံးပြောဆုံးလူပြည့်ဒီပြည့်ကြမိမိကကြအဲ့နှစ်ပါးသွားလဲပြီးရောကာလိချပြီးတော့ပြီးတယ်ပြီးတော့ဝန်နှစ်ပါးထွက်ပြီးတော့အဲ့ဒီမှာနောက်ပိုင်းစထုတ
်မိုးလင်းတဲ့ထိ
မိုးလင်းတဲ့ထိနောက်ပိုင်းစထုတ်ကဘုဒ္ဓဝင်ဖြစ်မယ်ရာဇဝင်ဖြစ်မယ်ထိုးဆက်ဖြစ်မယ်အင်မတန်အရသာရှိတယ်အမှားကကျွန်တော်သိသလောက်လူတယောက်ရဲ့အမှုပညာတစ်ခုကိုခံစားနိုင်မှုဆိုတာဟာနှစ်နာရီကိုယ်ပြပိုမရ
ဘ
ူးဒါကြောင့်ရုပ်ရှင်တွေတော့အဲ့လိုပဲရှိတယ
်
တော်ညာလုံးမောက်ထန်ကြည့်တယ်ဆိုတာကတော့အောင်စရာကောင်းတယ်ဘာကြောင့်လဲကြည့်နေမှာဒါပေါ့ तू ကအမျိုးမျိုးအရသာပေးနေတာ
ဟုတ်အဲ့တချို့လူငယ်တွေကပြဿက်ကိုစိတ်ဝင်စားကြတယ
်ဟုတ်ကဲ့
အဲ့ဟာဘာကြောင့်ပြန်ဖို့ဖို့မဖြစ်နိုင်ဘူး
အဲ့ဒါဖြစ်နိုင်တယ်ဖို့ဖြစ်နိုင်တယ
်
ကျွန်တော်ဆိုရင်လဲဟိုကျွန်တော်ဟိုကျွန်တော်တချို့အုပ်စုတွေဇာတ်လမ်းတွေကိုမန္တလေးအငိတ်နေစက်တည်းကကြိုက်ရင်မှာလဲဆိုရင်ကျွန်တော်အလကားပေးတယ
်
ပတ်စံပေးတယ်ကဟုတ်ဆိုကြည့်စီချင်းဖြစ်စီချင
်
းဖြစ်စီချင်းလို့အဲ့တော့ဟိုဥစ္စာရင်လို့ဥစ္စာရင်ခဲပဲဥစ္စာဆောင်လာရင်ဒီကိစ္စမှာတောင်းအရှိဆုံးကတော့ကာယကံရှင်ပဲပရိသတ်ကိုအပြစ်မပြောလို့အဆိုးကလည်းထဲ့ပြောမနေနဲ့ဘာလို့အဆိုးကလည်းဘာမှတတယ်ကျွန်တော်တို့စီမှာ permanent theater တော့မရှိဘူးလေမင်းသားဆိုင်ကမရှိဘူးလေရန်ကုန်ရှိတယ်မန္တလေးရှိတယ်ဒါပဲရောက်တဲ့နေရာစင်ထိုးပြီးကနေရတာဒီရင်ချင်းမှုဌာနကလည်းတရားလို့မပေးနိုင်ဘူးအဲ့တော့ဥစ္စာရင်လို့ဥစ္စာရင်ခဲကာယကံရှင်နဲ့ပေးရမယ်လူငယ်တွေဆာလောင်မွတ်သိမ့်တော့ပေးရမယ်တခါတည်းမှာဥစ္စာဆောင်လာရင်ကျွန်တော်လူငယ်တွေသိတ်တန်တာသူတို့ဘာလို့ဘုသိတယ်ဆိုတာသူတို့တော်မသိဘူးဆာလောင်တာပဲသိတယ်သူရေဆာလာလားထမင်းဆာလာလားမုံဆာလာလားအဲ့ဒါကိုပညာရှင်တွေကလူပညာသမားတွေကသိပြီးတော့အဲ့ဒါကိုရော့ဆိုကျွေးနိုင်ရမယ်အဲ့ဒါမှခုနကသူ culture civilization တက်လာမှာကျွန်တော်လည်းလုပ်နေတ
ယ်ပြောနေရမြန်မာရင်ကျင်းမှုမြန်မာရဲ့ culture and civilization ဟာပြည်မပမာရင်ကျင်းမှုကိုအဓိကထားပြီးပြောနေကြ
ဟုတ်တယ
်များပါတယ်ဆိုတိုင်းရင်းသားတွေမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့နိုင်ငံရေးအဖြစ်တော့အများကြီးတက်တက်ကြွက
ြ
ကြားပါတယ်အဲ့ရင်ကျင်းမှုဘက်မှာရောတိုင်းရင်းသားရင်ကျင်းမှုတွေဟာဘလောက်ထိကျော်ထွေမှု
ပြ
န်လာနားလည်မှုရှိလာကြလို့ထင်ပါလေ
အဲအဲ့ဒီမှာတော့အပြန်လာနားလည်မှုတော့ရှိတယ်သို့တော့ဟိုအပြန်လာဆက်ဆက်မှုနဲ့ရောထွေမှုတော့အားနည်းနေတယ်လို့ကျွန်တော်မြင်တယ်နော်ဥပမာဆိုရင်ညမွန်ကာချာဆိုရင်ဒါအင်မတန်ကြီးတာပဲမွန်တို့ရဲ့အရင်ကြီးတူကြီးတည်းကြီးနဲ့ပကံတဲ့တောင်မှသူကဟိုရင်းဖြစ်တာရှိသေးတယ်လေ
နော်ရှိကြတယ်
ရှိသေးတယ်အဲ့တော့ဒါပေမဲ့ခုမွန်ကာချာကိုနဲ့ကိုကနည်းနည်းလေးဟိုနောက်ဆုတ်ပြီးတော့အဲ့လိုဖြစ်သွားတယ်မွန်တိုင်းသားတွေကိုနဲ့လည်းဒါကိုသိတယ်ဒီလိုသူတို့ meeting လုပ်နိုင်ဖြစ်နေတယ်။ကချင် advance ဖြစ်လာတယ်။ကရင် advance ဖြစ်လာတယ်။ကျွန်တော်အဲ့လိုမြင်နေ။ရှမ်း advance ဖြစ်လာတယ်။ဝတ်တာစားတာစပြီးတော့သူတို့အယောင်တွေစက်တာစပြီးတော့ design လေးတွေ fashion လေးတွေကအင်မတန်လှလာတယ်။ပြီးတော့သူတို့ရဲ့တီလုံးထဲမှာရှောင်းအိုးစီထဲမှာ guitar ထည့်ရတယ်။ရှောင်းအိုးစီထဲမှာ bass ထည့်တာလေ။အဲ့ဒါလေးတွေအင်မတန်ကိုအဆင်ပြေတယ်။ဆိုတော့တိုင်းသားတွေထဲမှာအဲ့ဒီသုံးမျိုးလေးမျိုးတော့ကတော့တက်လာတယ်ပေါ့ဗျာ။ဆိုတော့အခုကျွန်တော်တို့အခုပြောနေတဲ့ culture and civilization ကျောင်းသားတို့ကျွန်တော်တို့ကဗမာတိုင်းရင်းသားကိုအဓိကထားပြောနေရတာကျွန်တော်လည်းအင်မတန်စိတ်ဝင်စားပါတယ်ခြားသောတိုင်းရင်းသားများရဲ့ရည်ကြီးမှုဗမာတိုင်းရင်ကြီးမှုနဲ့ဆက်ဆက်ပြီးတော့ဖြစ်ဖို့ဆိုတာအင်မတန်ရည်ကြီးပါတယ
်ဆိုတော့မြန်မာနိုင်ငံမှာအစိုးရကဖွင့်ထားတဲ့ရည်ကြီးမှုတက်သူတို့ဘာလို့ဆိုတာဟာအဲ့ဗမာတိုင်းရင်းသားရည်ကြီးမှုပဲအဓိကထားသလားခုနတိုင်းရင်းသားရည်ကြီးမှုနဲ့ပတ်သက်တဲ့ရည်ကြီးမှုဆိုင်ရာလေ့လာစရာကျောင်းတို့ institute တို့ဘာမှမရှိလားဆ
ရာမရှိဘူးရင်းမှုတက်သူမှာကဗမာကိုပဲအဓိကထားပြီးလုပ်တယ်လို့ဆိုတော့ဟိုရင်းမကင်းတို့ရင်းရှောင်းဥစီဘယ်နဲ့ကဘာလဲမွန်လာချာဒါလေးတွေတော့ variety တစ်ခုအနေနဲ့ item တွေနဲ့တော့တင်ပေးတယ
်
သို့တော်လည်းအကအဆူအတီးဘာညာအလုံးဟာဥမာအကျိုး73ပုတ်ယူရီးယားဘယ်နှပုတ်ပပျိုးဘယ်နှပုတ်ဒ တဟမဟာဂိတအတိုင်းပဲမဟာဂိတအတိုင်းကဒီမှာရှိမှမရှိတာအဲ့ဒါဘာမှပဲရှိနေတယ်ဒါအောင်နည်းနည်းခြေပြတ်မှုလိုပါတယ်ဟု
တ်ပါတယ်ခုကြောက်မှာတိုင်းရင်းသားဒေသချို့မှာတိုင်းရင်းသားဘာသာစကားနဲ့စာသင်မယ်ဆိုတော့အငင်းပွားနေသေးပဲတိုင်းရင်းသားဘာသာစကားနဲ့ဒါအဲ့လို medium ထားပြီးသင်မှလားဒါမျိုးတိုင်းရင်းသားဘာသာစကားတစ်ခုတည်းကိုပဲတရား subject အနေနဲ့သင်သင်သလားဆိုတာမျိုးလုပ်ကြရဲဆရာဘယ်လိုပေါ်ကြရဲခင်ဗျာ
သိတင်တယ်သိကိုတင်နေတာပေါ့နော်ဒါကိုကျွန်တော်တို့ဟိုအရင်တော့ optional bamish လို့ပါလို့ရှိသလိုပေါ့နော်ဒါ optional အနေနဲ့
တိကျဘာသာတရား
တိကျဘာသာတရားနဲ့သင်သင်တယ်စာရောစကားရောသင်သင်တယ်အဲ့ဒါအဲ့လိုကြမှာကျွန်တော်တို့ကဟိုအခုပြောပြနေတာဗာတိုင်းသားစီလုံးညီညွတ်ရေးဗာပြောမနေနဲ့အဲ့လို education ကလုတ်ပေးမှတကယ်စီလုံးညီညွတ်မှာအဲ့ဒါကြမှာကိုချင်းစာရပါသင်သင်ပါလေ
ဆိုတော့ဂျင်းချင်းမှုကအဲ့လိုမျိုးဖူးတွဲဖော်ထုတ်ဖို့မဖြစ်သင့်ဘူးလားဆရာ
အဲ့ဒါကတော့နည်းနည်းလက်ဝင်လိမ့်မယ်နဲ့တူတယ်ဘာလို့ဆိုအခြေခံကြီးမတူကြဘူးလေဟိုဒီတိုင်ပင်ထဲမှာတော့တူတာပေါ့နော်သို့တော်လည်းဟိုခြေလုတ်ခြေလုတ်လက်လုတ်အခြေခံကြီးမတူကြဘူးဥပမာမြန်မာအကဆိုရင် तू ကဗမာတိုင်းလားအကဆိုရင် तू ကကနုတ်လိုပဲကားတယ်ကနုတ်ပေါ့နော် तू ကဟိုကွေးနေတော့ကွေးတယ်ဆက်ကွေးလို့မရတော့ဘူးလားပြန်ဖြီးတယ်ဒါပေါ့ဟု
တ
်တိုင်းသားတချို့ရဲ့အကကဒီလိုအကွေးညှုပ်ကိုမယူဘူးသူတို့ကဟိုမင်းပြောင်းနဲ့မင်းအမောင်ယူတယ်ဗမာကမင်းအပြော့ကနုတ်ကိုယူတယ်အဲ့တော့ဒီနှစ်ခုကြာမှာမြတ်တောင်ဆက်ဖို့ဆိုတော့သိတော့မလွယ်လာဘူးဒါပညာရှင်တွေမှလုပ်နိုင်မှာ
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီအကားကြောင့်ဆရာလောက်မသိပါဘူးနော်ကျွန်တော်စဉ်းစားမိတာအဲ့ဒီဆရာစောစောကပြောခဲ့တိုင်းရင်းသားတချို့ယဉ်ကျေးမှုဆက်လက်ရှင်သန်တဲ့အကောင့်နဲ့ကချင်တို့ကရင်တို့စသဖြင့်သူတို့ကဒီခရီးယန်သာသနာပြုတွေကသူတို့ရဲ့ church မှာပြသဖြင့်ဒီလူမျိုးတွေကခရီးယန်ဘာသာဆိုတော့သူတို့ကြောင်းနေမှာဆိုရာတီးတာအတိပညာတွေသင်ပေးရအောင် studio tailor ကပေါ်ပေါက်လာတဲ့ခါမှာဒီလူငယ်တွေအဲ့တိုင်းရင်းသားလူငယ်တွေကသိဆိုတဲ့မှာအောင်မြင်လာရတာတွေအဲ့လိုရှိတယ
်
ဆိုတော့ဒီနေ့အဖြစ်ဒါအထက်ကပံပိုးပေးတဲ့သဘောပေါ်ချာဘာသာရေးဖြစ်ဖြစ်ဆိုရအန်ဘိုင်ဘက်ကအဲ့လိုမျိုးကျွန်တော်စဉ်းစားကြည့်ရဆိုတိုင်းရင်းသားယဉ်ကျေးမှုပုံမှန်စဉ်းစားလအောင်အဲ့လိုမျိုးတခြားယဉ်ကျေးမှုတွေကစဉ်းစားအောင်လုပ်နိုင်မယ်နီလန်းများစဉ်းစားနိုင်မှာ
လုပ်နိုင်မယ်နီလန်းကတော့ဟိုမျူစစ်ကစားမှာဂီတကနေစပြီးတော့လုပ်မှရမယ
်
ဂီတမှာခုနကအခြေခံအတန်အထားပုံဟိုအတန်တက်ပုံနေမှုမြင့်မှုဒါကိုအခြေခံထားပြီးလုပ်ရမယ်အဲ့ဒီဂီတပြီးတော့မှတခြားတွေကုလို့ရမယ်အခုမပါပြီမှာကသိတဲ့အချိန်မှာဟိုပန်တရာကျောင်းဆိုတာရှိတယ
်
နော်သူကဟိုရင်းပေါ့အဆိုကအေးဒီသင်ပေးတယ်ပေါ့အခြေခံပေါ့ဒါပေမဲ့အဲ့ဒါလည်းဗမာကတွေပဲကြော်ရလောက်ကဘယ်နဲ့ကပါညာအဲ့ရပြီးတော့မှဆယ်ရောင်းအောင်နဲ့ပြုရဆိုရင်ရင်းချုပ်တက်သူတက်လို့ရတယ်ရင်းချုပ်တက်သူမှာတပင်ဘဘူးပကြီးရုပ်ရှင်ဆိုပြီးတော့အဲ့လိုမေဂျာတွေခွဲထားတာရှိတယ်အဲ့ဒီမှာကဟို advance ဖြစ်သွားပြီဆိုတော့ဆယ်ရောင်းအောင်သွားပြီဆိုတော့ဟိုသင်တဲ့သင်ယူတွေရာလဲဟိုတက်ဆိုသင်ယူနဲ့ပဲသင်တဲ့ခါကျတော့ခုနတိုင်းလာဘက်ကိုမရဘူးဖြစ်နေတယ
်ဆိုတော့ဆရာဘယ်လိုမြင်ပါလဲအဲ့ဒါကိုဘယ်လိုလုပ်သင်လဲအဲ့တော့ပြည်ထောင်စုတိုင်းရင်းသားချစ်ချင်တကယ်တော့နိုင်ငံရေးအဖြစ်ကြည့်ကြည့်ရင်းကျမှုအဖြစ်ကြည့်ကြည့်ပြည်ထောင်စုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဖို့အတွက်ကို ethnic တခုရဲ့ ethno culture သိထွန်းကားနေပြီးတော့ဒါကိုကြီးပဲတောက်ချလိုက်လို့သိမဖြစ်ဘူးထင်တယ
်
နိုင်ငံရေးအဖြစ်လည်းပဲတိုင်းရင်းသားပါတီကြီးပဲဗမာပါတီအဲ့လိုမဖြစ်သင့်ဘူးထင်တယ်ကျွန်တော်အကုန်လုံးကတပြင်းကြီးဖြစ်သင့်တယ်ထင်တယ်ဟုတ်ကဲ့
အဲ့တော့တို့တို့ကျောင်းမှာတဲ့ကခြေံကျောင်းဒီလိုပေါက်ဆက်ထားတယ်တက်ကူမှာလည်းအခုလိုရင်းချင်းမှုနဲ့အမှုပညာတက်ကူလိုမခေါ်ဝင်နဲ့ပြည်ထောင်စုတိုင်းရင်းသားတွေရဲ့ရင်းချင်းမှုအမှုပညာတက်ကူဆိုပြီးတော့အဲ့ဒီမှာကကျွန်တော်တို့ဟို department နဲ့ faculty တွေခွဲထားမယ
်
အဲ့ဒီကနေ research တွေလုပ်အဲ့ဒီကနေအစိုးရအကတွေတီထွင်ဆိုအဲ့ဒါမှအဲ့လိုလုပ်မှဟိုဆက်ဆက်မှုတွေရှိလာမယ်ဒီတိုင်းကဗမာတိုင်းရင်းသားဗဟုပြုဖြစ်နေတယ်အဲ့လိုဖြစ်နေသေးတယ်
ဆိုတော့အဲ့လိုဆရာပြောသလိုဖြစ်လာဖို့ကတော့
တော်လို့ယူရမယ်။ဒါပေမဲ့အဲ့ဒါကိုဟိုတောင်ရှိတဲ့သူတွေသဘောပေါက်ပြီးလုပ်မယ်ဆိုဖြစ်ပါတယ်။ဘာကြောင့်မဖြစ်နိုင်ပါလဲ
။ဟုတ်ကဲ့။အဲ့ဒါတောင်ရှိတဲ့သူတွေသဘောပေါက်ဖို့သိအရေးကြီးလာ
တယ်ကျွန်တော်။
ဆိုတော့ခုနပြောသလိုတိုင်းရင်းသားတွေ ethnic culture ethnic politics သိရဖြစ်နေသလိုပဲနောက်ကျွန်တော်မြင်လာတော့မြန်မာအရင်ကြည့်မှုအကုန်လုံးတိုက်တန်လိုက်ဘာသာရေးနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲ။မြန်မာနိုင်ငံမှာအစကတည်းကမြန်မာ YMBA ခေတ်ကတည်းကအမျိုးသားရင်းမှာအမျိုးဘာသာသာသနာဆိုတော့ထိတ်ဆုံးကပါလာအခု1906လောက်ကလေးကအခုဒီယူဆရှိနေတော့ပိုတော့မှပြင်းထန်လာသလိုဖြစ်နေပါလားဆရာအဲ့ကိစ္စကဘယ်လိုဆရာပြောလို့လဲ
အဲ့ဒီ1930ကာလပေါ့တို့မှာရှင်ုံကာလနော် WMB ကာလအဲ့တုန်းကအမျိုးဘာသာသာသနာတကယ်မှန်တယ်တကယ်ဟုတ်တယ
်
မလို့လို့ကိုမရတာဘာလို့ဆိုအင်္ဂလိပ်လက်အောင်လေအဲ့တော့တကယ်ကိုတိုင်းရင်းသားဘယ်နဲ့ကလာဗမာဘာသာတို့မှာရှင်ုံရဲ့ကြွကြောသားဗမာစာကိုချစ်ပါဗမာပြည်ကိုဘယ်နဲ့ကပါအဲ့ဒီအမျိုးဘာသာသာသနာတကယ်လုတ်တဲ့လုတ်ထက်လို့ပေါ်လာတဲ့အမျိုးဘာသာသာသနာအဲ့ဒီမျိုးဘာသာသာသနာကြွေးကြော်စရာမလိုတော့ဘူးခုချင်းကအဲ့ဒီခုချင်းကအဲ့ဒါမလိုတော့ ပြောကြောမယ်ဆိုရင်လည်းလုပ်မယ်ဆိုရင်လည်းအမျိုးဘာသာသာသနာအပြင်မှအသိဉာဏ်ပညာမှာထည့်ပေးရမယ်။အဲ့ဒါပါလုပ်မှဖြစ်မယ်။အခုကတော့ဒီဟိုမျိုးဘာသာဘိုးကြောင်ဆန်လည်းပြောဦးတယ်ဗျ။ဒီချင်းကမျိုးဘာသာသာသနာမဟုတ်တော့ဘူးလို့ပြောဦးတယ်
ဟုတ်တယ်ပြောဦးတယ်ဆိုတော့ဆရာကျွန်တော်အဲ့ဒါနောက်ဆုံးအနေနဲ့မေးချင်တာအဲ့တော့လွတ်လပ်မှုဆိုတဲ့နေရာမှာအနာပိုင်းတွေကထိန်းချုပ်ထားတာသူတို့လွတ်လပ်ဖန်တီးချင်တာကိုဒါမှအနာပိုင်းတွေဒီမကအခုနဆိုဆိုက်တီထဲမှာလူမှုအဆိုင်ဝိုင်းထဲမှာကိုအဲ့လိုတစ်ဖက်သက်ဆွဲကျင်တဲ့ယူသိကျင်တဲ့လူတွေစီနေတော့ဒီလူတွေရဲ့ထိန်းချုပ်မှုကလည်းကဏ္ဍတစ်ခုရှိနေပါဘောဆရာဆိုတော့အဲ့ဒီကိစ္စကဘယ်လိုဖြစ်ရှင်းလို့ခြင်တယ်လို့ရမလဲဆရာအဲ့ဒီကိစ္စက
အဲ့ဒါကတော့ကျွန်တော်ဆိုင်ဆရာတယောက်နေနဲ့ပြောမယ်ဆိုရင်တော့ဟိုလည်းပေါ့ဗျာစီလိုပေါ့ရှာထွက်ရမှာပဲအဲ့တော့ဒီပိတ်ဆို့မှုတွေခုနချုပ်ကြိုင်မှုတွေများလေလေအဲ့ဒီကနေပြီးတော့ဖောက်ထွက်ပြီးတော့ခုနအဲ့မှာ creativity ဆိုတာအဲ့ဒီကျမှာပေါ်တာအဲ့လိုဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ပြီးဖောက်ထွက်အသည့်ဖြစ်အဲ့လိုနည်းနဲ့ထွက်ရမှာပဲခုနကဥရေချောင်းရဘာညာတော့သူတက်ဆိုင်လိုများလုပ်ကြလိမ့်မယ်အဲ့ဒါတရားရင်မတရားရင်လူတိုင်းသိတယ်ဒီကိစ္စကာယရှင်တွေအမှုပညာသမားတွေစာရေးဆရာတွေခုနသဘင်ဆရာဂီတဆရာတွေနဲ့ကတော့အဲ့လိုပိတ်ဆို့ထားတဲ့ကြားတဲ့ကွာဒီလိုလုပ်ချင်းအဖြစ်အသည့်တွေထွက်လာတယ်တမိုင်းပြန်ကြည့်လဲအဲ့ဒါမျိုးအများကြီးပါ
โอเคโอเคပိတ်ဆို့တာတွေ့ရင်ဖောက်ထွက်ရမယ်ဆိုတာဆရာပြောသလိုကွယ်လွန်သွားပြီဖြစ်တဲ့တင်းသာဆရာကြီးဥဝင်တင်လဲကျွန်တော်ပြောပ
ါခုတခါသူယုံကြည်ရာအစီအစဉ်အလှည့်ရောက်လာပါပြီရန်ကုန်မြို့ကအငင်းစားဝန်တန်းဒေါ်တော်ရာလွင်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမ်မိုးပြူအစီအစဉ်တင်ဆက်တာပါ
ပြဿနာတွေတွေ့ကြုံရတဲ့အခါလက်တွေ့ကြကြစဉ်းစားဝေဖန်ပြီးအကောင်းဆုံးနည်းနဲ့ဖြေရှင်းသင့်တယ်လို့ကျမယုံကြည်ပါတယ်ဖြစ်ချင်တာဖြစ်နိုင်တာနဲ့ဖြစ်တင်တာတွေကိုရှင်းရှင်းလင်းလင်းသိမြင်တွေးခေါ်ဖို့လည်းလိုပါတယ်သိပ္ပံပညာရှင်တွေနဲ့ဘူပါဒပညာရှင်တွေအနေနဲ့ဥစ္စာတစ်ခုကိုပြဿနာတစ်ခုကိုချင်းကစဉ်းစားတဲ့အခါလက်ရှိအခြေအနေကိုအဖြစ်မနေထဲချင်းစဉ်းစားပြီးတော့မှဖြစ်နိုင်ခြေရှိတဲ့အခြေအနေတွေကိုကြားဖွေကြရတယ်လို့လည်းဖတ်ဖို့မှတ်ဖို့ပါတယ်ဒီအခြေခံသဘောကိုကျမတို့နေ့တူကလောက်ကိုင်းတဲ့ကိစ္စတွေနဲ့နိုင်ငံတစ်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတွေမှာထည့်ပြီးစဉ်းစားလို့ရတယ်လို့လည်းယူဆပါတယ်ဥပမာနှစ်ပေါင်း50လောက်အဖက်ဖက်ကချွတ်ချုံကြခဲ့တဲ့နိုင်ငံတစ်ခု fail state တစ်ခုမှာနေချင်းညာချင်းပြောင်းလဲဖို့စစ်ပွဲတွေရဖို့စစ်ပွားရေးတိုးတက်ဖို့ဆိုတဲ့ကိစ္စတွေကိုအစိုးရတစ်ခုတည်းကလုပ်ဖို့မလွယ်ဘူးမဖြစ်နိုင်ဘူးလို့အမှရိုးရိုးသားသားယူဆပါတယ်လူတော်တော်များများအနေနဲ့လောင်ရင်ကလွတ်ခါစားငှက်ကလေးလိုအဝေးဆုံးနဲ့အမြင့်ဆုံးကိုပြောင်းရင်တဲ့ဆန္ဒတွေရှိနိုင်ပါတယ်ဒါပေမဲ့မပြန်တမ်းပဲတောင်ရင်ထဲမှာနေခဲ့ရတဲ့အချိန်တွေအတွက်အာရုံကိုလည်းလိုပါတယ်လက်တွေ့ပြန်တမ်းရမယ်လေချောင်းအခြေအနေကိုလည်းကြီးကြပ်ဖို့လိုပါတယ်ဒီလိုပါပဲနိုင်ငံတိုးတက်ဖို့အရေးမှာဒီမလိုလိုပြည်သူတွေအနေနဲ့အစိုးရကိုပဲအားကိုးနေမဲ့အစားလက်တွေ့ကြကြစဉ်းစားကြပြီးလူတိုင်းလူတိုင်းတကယ်အလုံးလုံးကြားမှာဒီမလိုဖြစ်ချင်းတဲ့တို့တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ကျမထင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ VOA အမေရိကန်တန်ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အီသီယိုးပီးယားနိုင်ငံအရှေ့တောင်ပိုင်းမှာငတ်မှုခေါင်းပါမှုနဲ့အာဟာရဓာတ်ချို့ရွတ်မှုအခြေအနေဆုတ်ယုတ်ရွရင်းလာနေပြီးမ ိုးခေါင်ရေရှားမှုကြုံနေရတဲ့ဆိုမာလီဒဝိုက်မှာလည်းမိသားစုပေါင်းများစွာစားနပ်ရိက္ခာရှာပါတာကိုရင်ဆိုင်နေရတဲ့အကြောင်းအမေရိကန်အစိုးရကထောက်ပံ့ထားတဲ့ Fuse Net ကအငတ်ပေးကြိုတင်သတိပေးစနစ်ကွန်ရက်ကသတိပေးလိုက်ပါတယ်။အလားတူပဲကညာနိုင်ငံမှာလည်းအခြေအနေဆိုးနေပြီးဖြစ်ရတဲ့အထက်မလကနေမေလအထိမိုးရွာသွန်းမှုအလုံးလောက်မရှိတဲ့အတွက်မကြခင်ကာလအတွင်းအစားအစာခံပါမှုရင်ဆိုင်ရဖွယ်ရှိတယ်လို့ဆိုပါတယ်။အာဖရိကဥကြိုဒေသဟာ2012ခုနှစ်တုန်းကကမ္ဘာအဆိုးဝါးဆုံးမိုးခေါင်ရေရှားမှုတန်ကိုခံခဲ့ရပါတယ်။အဲဒီနောက်တချို့နှစ်တွေမှာတော့မိုးရွာသွန်းမှုမဆိုးစလောက်သာရှိခဲ့ပြီး6သွေးမှုတန်အပြင်းထန်ဆုံးခံခဲ့ရတဲ့ဒေသတွေမှာသီးနှံစိုက်ပျိုးဖို့ဒါမှမဟုတ်စကြက်မြေရှင်သန်ဖို့အခွင့်အရေးမရှိခဲ့ပါဘူး။အဲဒီနောက် 2015-2016 ကိုရောက်လာတဲ့အခါ El Niño ကြောင့်ပူပြင်းမှုတန်ကိုခံကြရပြန်ပါတယ်။အဲဒီအတွက်ထိရှာလွယ်တဲ့အာဖရိကဥကြိုဒေသဟာစိုက်ပျိုးရေးနဲ့တိရစ္ဆာန်မွေးမြူရေးအခြေအနေတွေအထူးဆုပ်ယုပ်သွားပြီးစားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုအငတ်ဘေးအာဟာရချို့တက်မှုယောဂဗျာထူပြောမှုတို့နဲ့ကြုံခဲ့ရပါတယ်။ဒီနေ့ခါမှာအီသီယိုပီးယားပြည်သူ 9.8 တန်း၊ကင်ညာပြည်သူ 2.6 တန်းတို့ဟာစားနပ်ရိက္ခာရှာပါမှုနဲ့ကြုံတွေ့နေရပါတယ်။ဒါကြောင့်အမေရိကန်ဟာအီသီယိုပီးယားနဲ့ကင်ညာနိုင်ငံတို့ကိုဒေါ်လာ169သန်းနဲ့ညီမျှတဲ့စာနာမှုအထောက်ပံ့တွေပေးမယ်လို့ဩဂုတ်လအစောပိုင်းကကြေညာခဲ့ပါတယ်။ဒီလိုကူညီရမှအရေးပေါ်စားနပ်ရိက္ခာထောက်ပံ့မှုကိုအရှိန်မြင့်ဆောင်ရွက်မှာပါ။ကလေးများအာဟာရချို့တဲ့မှုကိုကုသရေး၊သန့်ရှင်းတောက်ရေးရရှိရေး၊မရှိမဖြစ်ကျန်းမာရေးဝန်ဆောင်မှုပေးအပ်ရေးစတဲ့လိုအပ်ချက်တွေကိုအဓိကထောက်ပံ့ပေးသွားပါမယ်။အီသီယိုပီးယားနိုင်ငံမှာအဲ့ဒီထောက်ပံ့ကတစ်ဆင့်လူဦးရေ3သန်းခန့်စာနာရိက္ခာတွေရရှိကြမှာပါ။ကညာနိုင်ငံကိုဒီလိုအထောက်ပံ့တွေပေးတဲ့အပြင်အငတ်ဘေးကြောင့်ထွက်ပြေးလာရသူတွေနဲ့ပြည်ရင်းစစ်ကြောင့်ထွက်ပြေးလာရသူဒုက္ခသည်တွေအတွက်ပါအမေရိကန်ကအထောက်ပံ့တွေပေးသွားမှာဖြစ်ပါတယ်။အခုအချိန်ဒီဟာအငတ်ဘေးကြောက်ဖို့နှီးကပ်လာတဲ့အချိန်ဖြစ်တဲ့အတွက်ဒီအစ်စ်မှာအရေးယူဆောင်ရွက်ကြရမှာဖြစ်တယ်လို့အမေရိကန် USAID ရဲ့ Food for Peace အစီအစဉ်ရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ Matt Nims ကပြောကြားလိုက်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အဆိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းညုံကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနီဗာဒါပြည်နယ်ရီနိုမြို့မှာဗိုလ်ထူးနေကပြောတဲ့မိန့်ခွန်းနဲ့မိမိတို့ကိုခွဲခြားထားတဲ့ဒဏ်ရာဒဏ်ချုပ်တွေကိုကုစားဖို့အချိန်ရောက်ပါပြီလို့ဆိုပြီးပို့ပြီးတဲ့ညီညွတ်တဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်သွားကြဖို့ပန်ကြားသွားပါတယ်။အီဂျစ်နိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်ဆိုရင်ချက်ကြောင့်အီဂျစ်နိုင်ငံကိုပေးမဲ့အကူအညီတချို့ကိုအမေရိကန်ကစိုင်းထားလိုက်တဲ့အတွက်တနိုင်ငံများဆက်ဆံရေးအဖို့အထစ်ဖြစ်နေတဲ့ပုံရှိပါတယ်။ဒီနိုင်ငံများဆက်ဆံရေးဟာသမ္မတဒေါ်နယ်ထရမ့်လက်ထက်မှာမှတိုးတက်မှုရှိထားတာဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုဩဂုတ်လ24ရက်ကြာသပတေးနေ့ဒီကနေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသတင်းမီဒီယာတွေကနေတဆင့်အများပြည်သူကိုချပြဖို့ရှိပါတယ်။ဩဂုတ်လ23ရက်နေ့မှာတော့ဒီအစီရင်ခံစာကိုသမ္မတဦးထင်ကျော်လက်ထက်ကိုဖီအန်နန်ကိုတိုင်နေပြီးတော့မှပေးအပ်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဒီလအစောပိုင်းကစစ်ဖက်လူမျိုးရေးအင်အားတိုးမြင့်ချထားခဲ့ပြီးတဲ့နောက်ရိုဟင်ဂျာလိုကုလသမဂ္ဂကခေါ်ဆိုတဲ့မွတ်စလင်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့ရရွာအကြီးအကဲတွေကဗိုလ်ထူးနေမှာပြောတာကိုကိုကပီ AFP သတင်းတပုတ်မှာရေးထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေကိုရှင်းလင်းနေနေဖို့အတွက်စစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့အကြောင်းမြန်မာတာဝန်ရှိသူတွေကဩဂုတ်လ10ရက်နေ့မှာပဲကြေညာထားတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမူကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်းတွင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားအစီအစဉ်အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.